Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ23ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 2440 51တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ယူပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်ရေမင်းထွန်ပါသတင်းတွေကိုကိုညံဝင်းအောင်နဲ့အတူတင်ပြပါမယ်ရုရှားနိုင်ငံလို S-400 ဒုံးကြီးစနစ်ကိုရုရှားနိုင်ငံကမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO အဖွဲ့ဝင်တူရကီနိုင်ငံကိုစတင်ပေးဖို့နေပြီဖြစ်လို့တူရကီနဲ့အမေရိကန်ဆက်ဆံရေးကိုထိခိုက်မယ့်အနေနဲ့ရှိနေပါတယ်ခါလီဖိတ်ကအစ္စလာမစ်နိုင်ငံတော်လက်တွေ့အရအကောင့်ထယ်ဖို့မှုမရှိပေမဲ့လည်းသူတို့အကြမ်းဖက်မှုအဖွဲ့ကဆက်လက်ရှင်းတန်းနေဆဲဖြစ်တယ်ဆိုတာပြသဖို့ရည်ရွယ်ချက်နဲ့ IS2 ကသူတို့ရဲ့မီဒီယာလှုပ်ရှားမှုကိုပြန်လည်စူးစီးလှုပ်ဆောင်နေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုစင်ကာပူနိုင်ငံသားတွေခီးမသွားကြဖို့စင်ကာပူနိုင်ငံရဲ့ဝန်ကြီးဌာနကအကြံပြုနှိုးဆော်ထားပါတယ်။ဒီသတင်းတွေနဲ့အတူတခြားနောက်ဆုံးရသတင်းတွေကိုလည်းနားဆင်ကြပါမယ်မှတ်ခွာကြည့်ရေ
။ကောင်းပါပြီရှင်။အခုလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းဝါလေးတွေမှာတော့ရခိုင်ပြည်နယ်တွေကဒုက္ခသည်စခန်းတွေမှာရေကြီးနေတာကြောင့်နေရာပြောင်းရွှေ့နေရတဲ့အခြေအနေတွေကိုအခုလိုနားဆင်ကြရမှာပါ။
ကတော့ဆောင်ရတဲ့နေရာတွေမှာဝါးရယ်ဆိုတော့တချို့တွေကပြန်ပေါင်းရတာရှိတယ်ပြန်ပေါင်းမရတာရှိတယ်ပေါ့လေဆောင်ဦးလေ
မြောက်ဦးမြို့အရေးပေါ်ကုညီရေးအဖွဲ့ကကိုစောထွန်းရဲ့ပြောကြားချက်နဲ့အတူနားဆင်ရမှာဖြစ်တယ်လို့တဆက်တည်းကချင်ပဲခူးနဲ့သခိုင်းတိုင်းဒေသတွေမှာမြေရေရှက်နေတဲ့အခြေအနေကိုလည်းသိကြရမှာပါနိုင်ငံတကာသတင်းတွေမှာတော့အီရန်နဲ့ယီမင်တဝိုက်ရေချောင်းလုံချုံရေးအမေရိကန်ကနိုင်ငံစုံစစ်ရေးမဟာမိတ်ဖွဲ့ကိုကြေညာချက်နဲ့အိန္ဒိယနိုင်ငံကြေးလက်တွေမှာတော့ဆိုလာ3လျှက်စင်မီနဲ့လမ်းမီးတွေထိန်းသိမ်းတာနေပြီဆိုတဲ့အကြောင်းနှာစင်ကြရမှာပါအခုရင်ဆုံးတော့စနေမနက်ခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုညံဝင်းအောင်တို့ပြောပြပါမယ်ရှင
်ရုရှားနိုင်ငံလို S-400 ဒုံးကြီးစနစ်ကိုရုရှားနိုင်ငံကမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO အဖွဲ့ဝင်တူရကီနိုင်ငံကိုစတင်ပေးပို့နေပြီဖြစ်ပါတယ်။ NATO အဓိကအဖွဲ့ဝင်နိုင်ငံတနေနိုင်ငံအတွင်းရုရှားနည်းပညာထိုးဖောက်တော့မှာဖြစ်လို့တူရကီနဲ့အမေရိကန်ဆက်ဆံရေးကိုထိခိုက်မဲ့အနေရရှိနေပါတယ်။တောက်ကြနေမှာရုရှားသည်ယူပို့ဆောင်ရေးလေယာဉ်ဟာ 1.2 ဘီလီယံတန်ဖိုးရှိတဲ့အဲ့ဒီဒုံးကျည်စနစ်ပထမဆုံးအတုတ်ကိုအန်ကာရာမြို့အပြင်ဘက်ကလေတာစကန်ကိုပေးပို့ခဲ့တာပါ။ဒီဒုံးကျည်စနစ်ကိုတူရကီကအသုံးပြုရင်အမေရိကန်ကသူ့ရဲ့နောက်ဆုံးပေါ် F-35 တိုက်လေယာဉ်တွေကိုပေးပို့မှာမဟုတ်ဘူးလို့ချိန်ကြောက်ထားခဲ့ပါတယ်။ဒီလေယာဉ်အစိပ်ပိုင်းတချို့ကိုထုတ်လုပ်နေတဲ့တူရကီကုမ္ပဏီတွေ contract ရုပ်သိမ်းခံရမှာဖြစ်ပါတယ်။ရုရှားရဲ့ဒီစနစ်ဟာတူရကီနိုင်ငံအတွင်းက NATO ရဲ့ကာကွယ်ရေးစနစ်ကိုအားပျော့စေနိုင်တဲ့အနေရရှိတယ်လို့အမေရိကန်နိုင်ငံကယူဆနေပါတယ်။အမေရိကန်ယာယီကာကွယ်ရေးဝန်ကြီး Mark Esper က ADS 400ဒုံးကျည်စနစ်ကိုတူရကီကလက်ခံရယူနေတယ်လို့သိရပါတယ်။ဒီ F-35 တိုက်လေယာဉ်တွေမပေးတော့ဘူးဆိုတော့ကျွန်တော်တို့ရဲ့ယက်တီချက်ကိုမပြောင်းလဲပါဘူးလို့ဆိုပြီးသတင်းတောက်တွေကိုပြောပါတယ်။ကာကွယ်ရေးဝန်ကြီး Mark Esper ဟာတူရကီကာကွယ်ရေးဝန်ကြီး Hulusi Akar နဲ့မိနစ်30ကြာတယ်လီဖုန်းကတဆင့်တီးကိစ္စကိုဆွေးနွေးခဲ့တာပါ။တူရကီကဒီဒုံးကျည်စနစ်ကိုဝယ်ယူတာဟာလိုအပ်လို့ဝယ်ယူရတာဖြစ်တယ်လို့တူရကီကာကွယ်ရေးဝန်ကြီးက American ကာကွယ်ရေးဝန်ကြီးကိုပြောကြောင်းတူရကီမျိုးသားကာကွယ်ရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားသလိုတူရကီကာကွယ်ရေးဝန်ကြီး Akar ကလည်း American ရဲ့ Patriot လေကြောင်းကာကွယ်ရေးစနစ်ကိုတူရကီကဝယ်ယူဖို့ကိုစဉ်းစားနေတယ်လို့လည်းပြောဆိုထားပါတယ်ခင်ဗျာ။
ကာလီဖိတ်ခေါ်အစ္စလာမစ်နိုင်ငံတော်လက်တွေ့အရအကောင့်ထဲမရှိပေမဲ့လဲသူတို့အကြမ်းဖက်အဖွဲ့တွေဟာဆက်လက်ရှင်သန်ကြေပြန့်နေစေဖြစ်တယ်ဆိုတာပြသဖို့ရည်ရွယ်ချက်နဲ့ IS2 ဟာသူတို့ရဲ့မီဒီယာလှုပ်ရှားမှုကိုပြန်လည်စူးစီးလှုပ်ဆောင်နေပါတယ် IS ခေါင်းဆောင်အဘူဘကာအယ်ဘက်ဒါဂဒီအပေါ်တိုက်ခိုက်ရေးသမားတွေကဂတိသစ္စာခံယူနေကြတဲ့ဗီဒီယိုတွေကိုသူတို့ရဲ့မီဒီယာတွေမှာဖော်ပြနေကြတာတလားလောက်ရှိလာခဲ့ပါပြီယုံကြည်ကိုးကွယ်သူတွေအတွက်အကောင်းဆုံးရလဒ်ဆိုတဲ့ခေါင်းစဉ်နဲ့ဗီဒီယိုအခွေ၈ခုကို DIS အကြမ်းဖက်သမားတွေကထုတ်လုပ်ဖြန့်ချိခဲ့ကြတာဖြစ်တယ်လို့ထောက်လှမ်းရေးအရာရှိတွေနဲ့အကဲခတ်တွေကပြောပါတယ်ဒီဗီဒီယိုတွေဟာ IS တွေမရှုံးနိုင်သေးကြောင်းကမ္ဘာအနှံ့ကစစ်သွေးကြတွေဟာသူတို့ခေါင်းဆောင်အပေါ်တစ်ဆာရှိနေကြဆဲဖြစ်တယ်ဆိုတာပြသဖို့ရည်ရွယ်တာဖြစ်တယ်လို့အကြမ်းဖက်မှုတပ်ဖြည့်ရေးဆိုင်ရာအမေရိကန်အရာရှိကြီးတူက VOA ကိုပြောပါတယ်သူတို့နောက်ဆုံးဗီဒီယိုကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကထုတ်ဝေခဲ့တာပါအစောပိုင်းထုတ်ခဲ့တဲ့ဗီဒီယိုတွေကိုကြည့်ရင်အာဖရိကအနောက်ဘက်ခြမ်းဆိုင်းနိုင်ကျွန်းဆွယ်ဖိလစ်ပိုင်ကော့ကေးဆပ်နဲ့အာဖဂန်လေဗျာအဇာဘိုင်ဂျန်စတဲ့ဒေသကတိုက်ခိုက်ရေးသမားတွေရဲ့ပုံတွေကိုပြသထားပါတယ
်။အမေရိကန်ပြည်ထောင်စုမှာ2020ခုနှစ်တကောင်စင်းကောက်ယူတဲ့အခါနိုင်ငံသားဟုတ်မဟုတ်မေးခွန်းကိုထွက်သွင်းတော့မှာမဟုတ်တယ်လို့ဒီကိစ္စအတွက်တရားဥပဒေအဆုံးဖြတ်ခံယူတော့မှာမဟုတ်ကြောင်းလည်းသမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်ခဲ့ပါတယ်။ဒီအဆုံးဖြတ်နဲ့ပတ်သက်ပြီးသူကလူတိုင်းဒီကိစ္စကိုဟိုးအရင်ကတည်းကလက်လျှော့ထားခဲ့တာကြောင့်သူလည်းအခုလိုလက်လျှော့ခဲ့တာလို့တောက်ကြနေမှာကာကွယ်ပြောကြားခဲ့ပါတယ်။အ ခြေခံဥပဒေအရမဲဆန္ဒတွေပြန်လည်ရေးဆွဲဖို့အမေရိကန်နိုင်ငံမှာတကောင်စင်းကောက်ယူမှုကို၁၀နှစ်တချိန်လုပ်ရပါတယ်။တကောင်စင်းဘူရိုကပညာရှင်တွေရဲ့အဆိုအရတကောင်စင်းကောက်ယူတဲ့အခါဒီလိုနိုင်ငံသားဟုတ်မှုမေကွန်ထက်သွင်းမယ်ဆိုရင်လူပေါင်း 6.5 လောက်ကတကောင်စင်းကောက်ခံမှုမေကွန်တွေကိုတုံ့ပြန်ဖြေကြားမှာမဟုတ်ဘူးလို့ပြောပါတယ်။အခုတော့နိုင်ငံသားမေကွန်ကိုထက်သွင်းမေးစရာမလိုတော့ပဲပြည်ထောင်စုဝန်ကြီးဌာနတွေကနိုင်ငံသားဥယျာဉ်နဲ့သက်ဆိုင်တဲ့အချက်အလက်တွေကိုပေးရဖို့ကိုတမရကညွှန်ကြားထားပါတယ်။နိုင်ငံသားမေကွန်ထက်သွင်းမှာကိုစန့်ကျင်သူအဖွဲ့အစည်းတစ်ခုဖြစ်တဲ့ American မျိုးပြလွတ်လပ်ရေးတမကကတော့နိုင်ငံသားမေကွန်ထက်သွင်းမယ်ဆိုရင်တရားရုံးအဆုံးအဖြတ်ကိုရယူမယ်လို့ချိန်ချောက်ထားပါတယ်ခင်ဗျာ
။ပြီးခဲ့တဲ့အပတ်ကဂျေဘရိုဒါကမ်းခြေမှာဖမ်းဆီးထားတဲ့သူတို့ရဲ့ရင်နဲ့တင်သင်းမောကိုပြန်လှုပ်ပေးဖို့ဗီတိန်နိုင်ငံကိုအီရန်ကတောင်းဆိုလိုက်ပြီးအီရန်နိုင်ငံဟာပါရှန်ပင်လယ်ကွေ့ဒေသမှာအန္တရာယ်ကြီးမားတဲ့ကစားပွဲတစ်ခုကိုလုပ်နေတယ်လို့ဆွဆွဲလိုက်ပါတယ်။ရင်နံတင်သင်းမောကိုတောက်ကြနီကဖမ်းဆီးခဲ့တဲ့အတွက်အကျိုးဆက်တွေရှိလာပြီးဒီလိုဖမ်းဆီးဖို့ဗီတိန်ရဲ့ဥပဒေအရအကြောင်းပြချက်ဟာခိုင်လုံမှုမရှိဘူးလို့အီရန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရအာဘတ်မူဆာဗီကပြောကြားလိုက်ပါတယ်။ဥရောပသမဂ္ဂကတန်ခတ်ထားတာကိုချိုးဖောက်ပြီးစီးရီးယားနိုင်ငံကိုရင်နံတင်ပို့ခဲ့တဲ့ဆိုတဲ့တန်တရားနဲ့ဒီသင်းမောကိုဖမ်းဆီးခဲ့တဲ့အတွက်အမျိုးအမည်ဖော်ပြမထားတဲ့အကျိုးဆက်တွေကိုဗီတိန်ကရင်ဆိုင်ရလိမ့်မယ်လို့အီရန်သမ္မတဟာဆန်ရိုဟာနီကသတိပေးခဲ့ပြီးနောက်မူဆာဗီရဲ့မှတ်ချက်စကားအခုလိုထွက်ပေါ်လာတာဖြစ်ပါတယ်။ဟော်မိုစီလက်ချားကိုဖြတ်တန်းနေတဲ့ဗီတင်ရင်နံတင်သင်းမောတစ်စင်းကိုအီရန်စစ်သင်းမော၃စင်းကပိတ်ဆို့တားဆီးဖို့ကြိုးပမ်းခဲ့တယ်လို့ကြားသာပရိနှင်းမှာဗီတင်ကပြောခဲ့ပြီးနောက်ဒီတင်းမာမှုပိုပြီးအရှိန်မြင့်လာခဲ့ပါတယ်။အီရန်ရည်တဲ့သင်းမောတွေဟာပုံမှန်တာဝန်ထမ်းဆောင်နေခြင်းသာဖြစ်ပြီးညီသည့်နိုင်ငံခြားသင်းမောအထူးသဖြင့်ဗီတိရှသင်းမောတွေကိုရန်စတာမျိုးမရှိဘူးလို့ဆိုပါတယ်။
ဒီ American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့မနေ့ခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာ။မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့အကြတိုက်ပွဲဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကဒေသတချို့ကိုစင်ကာပူနိုင်ငံသားတွေခီးမသွားကြဖို့စင်ကာပူနိုင်ငံရဲ့ဝန်ကြီးဌာနကအကြံပြုနှိုးဆော်ထားပါတယ်။ခီးသွားလာမှုကိုရှောင်ရှားဖို့အကြံပြုထားတဲ့နယ်မြေတွေထဲမှာဗုဒ္ဓတောင်ကြောက်တော်မောင်တော်မင်းပြမြောက်ဦးပုန်ကျွန်းနဲ့ရတိတောင်တို့ပါဝင်ခဲ့ပါတယ်။လုံခြုံရေးအခြေအနေပတိငိမ့်မဲ့အချိန်မရွေးဆွေးရွာသွားနိုင်တာကြောင့်စင်ကာပူနိုင်ငံသားတွေအနေနဲ့ရခိုင်ပြည်နယ်အတွင်းတခြားဒေသတွေကိုလည်းမလိုအပ်ပဲမသွားပါနဲ့လို့လည်းအကြံပေးထားပါတယ်။လက်ရှိရခိုင်ပြည်နယ်မှာရောက်ရှိနေတဲ့စင်ကာပူသားတွေနဲ့မြန်မာနိုင်ငံကိုခီးသွားမဲ့စင်ကာပူသားတွေအနေနဲ့ဘေးကင်းလုံခြုံဖို့အတွက်တတိဝရိယထားပြီးကြိုတင်ပြင်ဆင်မှုတွေရှိကြဖို့နဲ့ဒေသဆိုင်ရာသတင်းတွေကိုအစမပြတ်နှာစင်ပြီးညွှန်ကြားချက်တွေကိုလိုက်နာကြဖို့အကြံပေးထားတဲ့ဇူလိုင်1ရက်နေ့ရက်စွဲပါစင်ကာပူနိုင်ငံရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကို The Straits Times သတင်းစာမှာဒီနေ့ရက်စွဲနဲ့ထပ်မံဖော်ပြခဲ့တာပါ။ဒီတစ်ပတ်တည်း EA ရခိုင်နဲ့နိုင်ငံတက်တဲ့အဆက်အသွယ်ရှိတဲ့ဆိုပြီးစင်ကာပူမှာဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့မြန်မာနိုင်ငံသားအချို့ကိုစင်ကာပူအစိုးရကမြန်မာနိုင်ငံကိုလွှဲပြောင်းပေးဖို့အပြီးမှာစင်ကာပူတို့ The Straits Times ကဒီသတင်းကိုဖော်ပြခဲ့တာဖြစ်ပါတယ်။စင်ကာပူနဲ့ဆက်ဆက်ပြီးနောက်ထပ်သတင်းတစ်ပုဒ်ကတော့ဒီတစ်ပတ်တည်းမြန်မာနဲ့စင်ကာပူရေတပ်တို့အကြားပထမဆုံးအကြိမ်စီရေးလေ့ကျင့်ခဲ့ကြပါတယ်။စင်ကာပူက RSS Valiant နဲ့ RSS Vela စစ်လေယာဉ်စစ်ရေရင်နှစ်စင်းရန်ကုန်ကိုသွားပြီးမြန်မာရေတပ်ကကျန်းစစ်သားမျိုးစား Frigate ရေရင်တစ်စီးနဲ့အတူပူတွေ့စီရေးလေ့ကျင့်ခဲ့တာပါ။နိုင်ငံကြခိုင်မာတဲ့စစ်ရေးဆက်ဆံရေးတိစောက်တာနဲ့ဒေသတွင်းနိုင်ငံတွေအကြားလက်တွေ့ကြတဲ့ပူးတွဲစစ်ဆေးရေးတွေလုပ်နိုင်ဖို့ဒီလိုအပြန်အလှန်ဆေးလွတ်တဲ့ကိစ္စဟာအရေးပါတဲ့ကိစ္စဖြစ်တယ်လို့စင်ကာပူရေတပ်ရဲ့တရားဝင်လူမှုမီဒီယာတစ်ခုမှဖော်ပြထားခဲ့ပါတယ်
။အမေရိကန်နိုင်ငံကြီးဌာနဟာဘာသာရေးလွတ်လပ်ခွင့်ထွန်းကားရေးကိုနိုင်ငံကြီးမူဝါဒရဲ့ဦးစားပေးကိစ္စအဖြစ်လှုပ်ဆောင်နေတယ်လို့ဆိုပါတယ်။ဘာသာရေးနှိမ့်ကုပ်မှုကနေလွတ်မြောက်လာကြတဲ့မြောက်ကိုရီးယားရိုဟင်ဂျာဝီဂါယာဇီဒီစတဲ့လူတချို့ကိုဖိတ်ခေါ်ပြီးဒီပြဿနာဘယ်လောက်ရေးကြီးနေတယ်ဆိုတာနောက်သတင်းပတ်တဲ့ဝါရှင်တန်မြို့တော်မှာဆွေးနွေးကြမှာဖြစ်ပါတယ်။ဒါဟာအမေရိကန်ပြည်ထောင်စုရဲ့နိုင်ငံသားရေးမူဝါဒမှာစတင်လှုပ်ဆောင်မှုတစ်ရပ်ဖြစ်တယ်လို့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ဂုဏ်သူးဆောင်တန်အမတ်ကြီးဆမ်ဘရောင်းဘက်ကဆိုပါတယ်။ဒီပြဿနာဟာအာယုံစူးစမ်းမှုအလွန်လောက်မရခဲ့သေးတဲ့ပြဿနာတစ်ရပ်ဖြစ်တယ်လို့လည်းတယ်လီဖုန်းကတဆင့်ပြုတ်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာသူကပြောသွားပါတယ်။ဘာသာရေးအုပ်စုနဲ့လူမှုအဖွဲ့အစည်းကိုယ်စားလှယ်တွေနိုင်ငံရေးဝန်ကြီးတွေအပါအဝင်လူပေါင်း1000ကျော်နိုင်ငံရေးဌာနမှာဇူလိုင်16ကနေ18ထိကမ္ဘာတဝန်းဘာသာရေးလှုပ်လှခွင့်အခြေအနေကိုဆွေးနွေးကြမှာပါ။ မကြသေးမီကတက်ခဲ့ခံရတဲ့ဆန်ဒီယေဂိုမြို့ကဂျူးဖျားကြောင်းနယူးဇီလန်ကဘလီတွေနဲ့အီစတာတုန်းကဘုံခွဲခံရတဲ့သီးလင်ကနိုင်ငံဆရာတွေကကိုယ်စလဲတွေပါဒီဆွေးနွေးပွဲကိုတက်ရောက်မယ်လို့မျှော်လင့်ပါတယ်
။ဆိုမာလီနိုင်ငံစစ်ကမ်းမြို့ကစ်မာယိုကဟိုတယ်တစ်ခုကိုတောက်ကြနေညပိုင်းမှာစစ်သွေးကြွတွေဝင်ရောက်တိုက်ခိုက်ပြီးအပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ကြတဲ့အတွက်အများပြားထိခဲ့တဲ့အရာရသွားပါတယ်။ဒေသဆိုင်ရာအရာရှိတွေပြင်ပကဧည့်သည်တွေတွေ့ဆုံလေးရှိတဲ့အစာစီနံပါတ်ကြီးဟိုတယ်အဝင်လမ်းမှာဖောက်ခွဲရေးပစ္စည်းတွေအပြစ်တင်ဆောင်ထားတဲ့ကားတစ်စီးကိုဖောက်ခွဲလိုက်ရကတိုက်ပွဲဆက်တင်ခဲ့တာဖြစ်ပါတယ်။အဲဒီနောက်စစ်သွေးကြွတွေဟာဟိုတယ်အတွင်းကိုဝင်ရောက်ပစ်ခတ်ခဲ့ကြပါတယ်။ဒေသခံလူမျိုးရေးတပ်ဖွဲ့တွေနဲ့စစ်သွေးကြွတွေအပြန်အလှန်ပစ်ခဲ့ကြတယ်လို့မျက်မြင်သက်သေတွေက VOA ဆမာလီဌာနကိုပြောကြားခဲ့ပါတယ်။လက်ပစ်ဘုံဖြစ်နိုင်ွယ်ရှိတဲ့ပောက်ကွဲတဲ့အများပြားကိုလည်းကြားခဲ့ကြတယ်လို့ဆိုပါတယ်။
ဗီတင်နိုင်ငံမှာကျင်းပနေတဲ့ဝင်းဘယ်ဒန်တင်းနစ်ပြိုင်ပွဲမှာတော့လက်ရှိချန်ပီယံနိုဗက်ဂျိုကိုဗစ်နဲ့ဆွီဇာလန်ကနာမည်ကြီးရောဂျာဖက်ဒရာတို့အနိုင်ရပြီးဖိုင်နယ်ကိုတက်သွားကြပါပြီ။အမျိုးသားတူဦးချင်းဆီမီဖိုင်နယ်ပွဲစဉ်တွေကိုတောက်ကြနေကကစားခဲ့ပြီးပထမဆီမီဖိုင်နယ်မှာတော့ချန်ပီယံဂျိုကိုဗစ်ကစပိန်ကရိုဘတ်တိုဘိုဒစ်ကာကို 6-2 4-6 6-3 6-2 နဲ့နိုင်သွားပါတယ်။ဒုတိယဆီမီဖိုင်နယ်မှာတော့ဒီတင့်ပြိုင်ပွဲအတွက်အဆင့်2နဲ့3သတ်မှတ်ထားတဲ့ရောဂျာဖက်ဒရာနဲ့Rafael Nadal တို့ကစားခဲ့ကြတာပါဒီပွဲကိုကမ္ဘာတစ်ဝှမ်းကတန်းနဲ့စပရိတ်သတ်တွေအတော်များများစောင့်ကြည့်ခဲ့ပြီးနှစ်ယောက်စလုံးကလည်းရေကုန်ရေကန်းကစားခဲ့ကြပါတယ်ပထမပွဲမှာ tie break အထိအကျိတ်နဲ့ကစားခဲ့ပြီး Federer က 6-9 နဲ့နိုင်ပါတယ်ဒုတိယပွဲမှာတော့ Nadal က Federer ကို 6-1 နဲ့ပြန်ပြီးနိုင်တာကြောင့်တပွဲစီတည်ဖြစ်ခဲ့ပါတယ်ဒါပေမဲ့တတိယနဲ့သရုပ်ထပွဲဒီမှာတော့ Federer က 6-3 6-4 နဲ့နိုင်ပြီးနောက်ဆုံး3ပွဲတစ်ပွဲနဲ့ final ကိုတက်သွားခဲ့ပါတယ်
ဇူလိုင်လ23ရက်စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရမ်းမင်းထွန်းနဲ့ကိုညာဝင်းအောင်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းဆောင်ပါတွေစက်တိုက်နားဆင်ကြရပါမယ်။ရခိုင်ပြည်နယ်အတွင်းမိုးဆက်မပြတ်ရွာသွန်းပြီးလေးမြို့မြေကြီးတက်လာတာကြောင့်မြောက်ဦးမြို့နယ်ကစင်ဘော်ကိုင်းဒုက္ခသည်စခန်းနဲ့မြတ်တဆောင်စစ်ရှောင်စခန်းတွေလည်းရေကျော်ဝင်လာပါတယ်။ဒါကြောင့်စခန်းနေရာရွှေ့ပြောင်းနေရတယ်လို့အကူအညီပေးရေးအဖွဲ့ဝင်တွေကပြောကြပါတယ်။အထူးသဖြင့်ယာယီတဲ့ဆောက်လုပ်ဖို့နဲ့စားနပ်ရိက္ခာပိုင်းမှာအကူအညီလိုအပ်နေတယ်လို့ဆိုပါတယ်။ဒီအခြေအနေကိုတော့ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။မိုးဆက်မပြတ်ရွာသွန်းနေမှုကြောင့်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကလေးမျိုးမြင့်နေမှာရှိတဲ့စင်ဘောကိုင်းစစ်ရှောင်စခန်းဟာမြောက်ဦးရေးပေါ်အကူအညီရေးဖွဲ့ကကုစော်ထွန်းကပြောပါတယ
်။စင်ဘောကိုင်းမှာကအင်ထောင်စု405စုကစင်ဘောကိုင်းရဲ့ရွာအနောက်ဘက်မှာရှိတဲ့အဲ့ဒီဘိုးရီကုန်းခရားပေါ့ဗျာ။အဲ့ဒီကုန်းကိုပြောင်းပြီးတော့အစောဦးရဲ့စာဆောင်နေရပြီပေါ့။လေလုံးမြေကမ်းမှာကြတော့ပြကြည့်နေကြပါအဲ့နေရာက
ပြီးခဲ့တဲ့မလတ်ကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စိုက်ပွဲတွင်လေးမျိုးမြေနာကမော်ရွာတဲ့ဖျားကြီးချိတ်ချောင်းစားတဲ့ကြေးရွာကရွာသား1900ကျော်ကနေစင်ဘောကိုင်းရွာဘက်ကိုစစ်ပီးတင်းချောင်းလာတဲ့သူတွေဖြစ်ကြပါတယ်။လက်ရှိနေရာပြောင်းရွှေ့နေရတဲ့စစ်ရှောင်းတွေအတွက်ယာယီတဲ့ရင်ဆောက်လုပ်ရမှာလိုအပ်ချက်တွေအများကြီးရှိနေတယ်လို့ကုစော်ထွန်းကပြောပါတယ
်။ပထမဆောက်ရတဲ့နေရာတွေမှာဝါးတယ်ဆိုတော့တချို့တွေကပြန်ပေါ်ရတာရှိတယ်ပြန်ပေါ်မရတာရှိတယ်ပေါ့လေ။ဆောက်ဦးလဲအဓိကရှတ်တာလဲအဓိကရေးဖို့လိုအပ်မယ်။ဆိုင်ဘောက်လဲအဓိကလိုအပ်မယ်ပေါ့
။ဒီလိုစစ်ဘေးတမကရေဘေးဒုက္ခကိုပါဆက်စစ်ကြုံနေရတဲ့ဒုက္ခတွေတွေအတွက်အစိုးရအာဏာပိုင်တွေစီကအကူအညီမှုတွေမရရှိသေးဘူးလို့စစ်ဆောင်သာဝန်ရှိသူတွေကဆိုပါတယ်။စင်ဘောကိုင်းစစ်ဆောင်စခန်းရေဘေးတန်ခံရတဲ့ပတ်သက်လို့မြောက်မြွနဲ့အုပ်ချုပ်ရေးမှူးဦးမောင်သာစိန်ကခုလိုပြောပါတယ်
။စင်တယ်ကတော့ပထမတောက်ပင်မှာလောက်ထားတဲ့ဟာလေကိုမော်ရောက်လာပြီးဒီနေ့တက်လာတယ်ဆိုတော့မော်ကနေလို့တော့အဖေတန်တော့တယ်ဆိုတော့ရောလေကနေလို့တော့အကောင်လုံးထွက်တယ်အင်တာဆို900ကျော်လောက်အကောင်လုံး
ဒေရခန်အာနာပိုင်တွင်နေတဲ့ဒီစစ်ဆောင်စခန်းရေကြီးပြောင်းချွေရမှုဟာရေဘေးဒုက္ခတွေအနေနဲ့သတ်မှတ်တာမရှိဘူးလို့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးကဆိုပါတယ်။အလားတူမြောက်ဦးမြို့နယ်မြတ်တဆောင်စစ်ဆောင်စခန်းမှာလည်းယာယီတဲအိမ်တွေရေလွှမ်းမှုရှိနေတယ်လို့စစ်ဆောင်စခန်းကော်မတီဝင်ဦးအေးကျော်ကပြောပါတယ်
။ကျောင်းပြင်ပါမှာအင်းဆောက်ထားတာဒီယာယီတဲတောက်တွေရှိနေမြား။ဆောက်ထားတဲ့အင်္ဂါချက်စင်နဲ့အင်္ဂါလုံးလောက်ရှိတယ်။ရေရောင်းနေပြီးတော့လား။ကျောင်းပေါ်မှာလင်းငါးစုတော့ရောင်းနေပြီ။
အခုရက်ပိုင်းတွင်ရခိုင်ပြည်နယ်အတွင်းမှာမိုးဆက်မပြတ်ရွာသွန်းနေလို့မင်းပြမြို့ပေါ်ရက်ွက်တချို့နဲ့ကျေးရွာတချို့တွေမှာရေကြီးမှုတွေဖြစ်ပွားနေတယ်လို့မင်းပြမြို့ကျန်းကျိတ်ကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကပြောပါတယ်
ဒီမြန်မာမျိုးပေါ်မှာကြတော့မြန်မာဘက်တွေမှာနှုတ်ပြီးဒီနေနေတဲ့အာမကြီးနှစ်ပြေရောက်တဲ့အားလို့ရှိတယ်လေကျွန်တော်တို့ပြည်တော်လိုက်ရင်းမြန်မာကြီးရဲ့ဒီနေ့ဆုံးပြီးတော့ပေါ့မြို့ပေါ်ရက်ွက်လေဒီကျမကြီးဝင်လာလေဒီနှစ်ပြေလောက်ဝင်လာလို့ရှိတယ်နေရမှာဆိုရင်လေပုံသာချောင်းတို့စံချောင်းကြီးချောင်းတို့မှာဒီမြုပ်ကြော်ကြော်လေးရှိရဲ့ရောတစ်ခေကြော်လောက်တော့ဒီနိုင်ရဲ့
မင်းပြမြို့ပေါ်ရက်ွက်ဖြစ်တဲ့မင်းပါကြီးပြည်တော်ရာဥစိုးတဲ့နဲ့အောက်ကပြန်ရက်ွက်သူမှာရေလွှမ်းနေတယ်လို့ကြေးရွာဆွေရွာလောက်မှာရေကြီးနေပြီးဒေသခံတွေပြေလို့ရကိုတင်းရှောင်နေရတယ်လို့သူကဆိုပါတယ်ရခိုင်ပြည်နယ်အတွင်းလေမြို့မြေကြီးစိုးရင်ရေမထက်ကျော်လွန်နေလို့မြေကန်နေနဲ့မြေနှိပ်ပိုင်းနေထိုင်သူတွေနေနဲ့အထူးသတိပြုနေထိုင်ကြဖို့ကိုလည်းမိုးလေဝသနဲ့ဆလပိတာဥစည်းဌာနကနေစူ Pinle Pinna, Bingla Pinle Oruma, Motoli Artin de Shinibi, Yangu Majakan, Kayuzan the Shoutway, Nia Nabia, Muti Chung Yabi, Tira like Muji Naimare, Muyasin Yibi Mibin Lea, Sanae Samangani, Nasam Mighty, Taikana Melule, Topian Tavare, Kamia.
Nanko in Pyopia Tarawashi. Shakain took other Sakan Yejin and the Satan Mabe, Kachimbi ne Sakain Dine, Bogo Dine Dari Male, Yeji Yishan Nirajao, the Yebe Shang Sakandri Puntayale, Lumu in Dankezeine, Nia Bene Chatai Uzita Naga Piovare, Leshimaro, Yakain Bine, a drink a chute Dari Mam, Yeha, Suyen Yi Mate Jolonivare, the Cham Ye Dure de Dari Male, in Anzuri, Mianzo, Shrip Yambo, Mulewatan Zalabira Uzita Naga, three Pitavare, a Bison Gora Kukonsan hang up your Yamavashi.
Sky dying, Kachimini and Ridarima, Mosa Labi Yatunambi, me, Sadaka, suing ye, Mako, Yoshi Tom up to Delo, Molly Watan is Lapida, Usitanaka, Nunjay Mujo, Tara Jomuga, Kulu, the deep Billy Daba.
ဒီမျိုးကြီးမြောက်ဘူးပေါ့နော်မြောက်ဦးမှာတော့သူကတော့နှစ်ရှိမှာတော့သူကဟိုနှစ်ပြီးခွဲနေမှာတော့ကျွန်တော်တို့ဒီနေထားမှာနောက်ဒီနေ့အတွင်းမှာလည်းနောက်ဆုံးတစ်ပြီးခွဲတော့တက်ပြတ်တက်နိုင်တဲ့အနေအထားမျိုးရှိတယ်ပေါ့နော်လက်ရှိမှာတော့သူကတော့ဆိုရင်မကြော်နေတဲ့ဥစ္စာတော့ဒီမျိုးကြီးမြောက်ဘူးပေါ့နော်မြောက်ဦးမှာတော့သူကတော့နှစ်ရှိမှာတော့သူကဟိုနှစ်ပြီးခွဲနေမှာတော့ကျွန်တော်တို့ မှာတက်ထားတဲ့ရည်ရည်နဲ့များတဲ့အတွက်ကြောင့်လို့ကြောက်တော့တဲ့နေရောင်းတွင်တော့စိုးရိမ်မရောက်နိုင်လို့ခံရပါတယ
်။လက်ရှိညနေပိုင်းမှာတော့ကချင်ပြည်နယ်မြကြီးနားမြို့မှာမြေကြီးအဆက်မပြတ်တက်လာပြီးစိုးရိမ်ရေမဲ့ကျော်သွားပြီးဆိုပြီးလူမှုကွန်ရက်ဆက်မျက်နှာတွေမှာသတင်းတွေပေါ်ပြထားပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့တပတ်ကျော်လောက်ကစတင်ရွာသွန်းခဲ့တဲ့မိုးရွာသွန်းမှုကြောင့်မြေကြီးတွေတက်ပြီးရေလွှမ်းမှုခံရတဲ့တိုင်းနယ်ပြည်နယ်တွေမှာရေဘေးကြောင့်စခန်းတွေဖွင့်ထားရတယ်လို့မြန်မာနိုင်ငံလူမှုကွန်ရက်ကေဇေးရေးနဲ့ပြည်နယ်နေရာချက်တာရေးဦးစီးဌာနက BNDA ရဲ့ဆိုင်ရာစီမံခန့်ခွဲမှုဌာနညွှန်ကြားရေးမှူးဒေါ်ဖြူလက်လက်ထွန်းကအခုလိုပြောပါရစေ။
စကန်းဆိုကချင်မှာဆို73ခုရှိတယ်ကျန်မြကြီးနားမှာ73ခုနောက်ကစင်ဘိုပေါ့နော်စင်ဘိုကတစ်ခုပါလဲအမှန်တော့အိမ်ကောင်စု3ခုဘူးရေ73ခုပဲပေါ့နေတော့နေတာပေါ့ဆက်မစကန်းအနေနဲ့ပြောမှာဆိုဟိုခုံးကျောင်းမှာဖွင့်ထားဆိုတော့စကန်းတစ်ခုနဲ့ရှိထားတော့လေအဲ့တော့ဟိုကချင်နဲ့မှာဆိုရင်14ခုရှိတယ်နောက်အဲ့ဒီလင်းမှာဆိုရင်4ခုကျန်တယ်ပေါ့ငါးခုကနေတစ်ခုရတော့4ခုဘာလို့လဲ14ခုနဲ့4ခုပေါ့စကန်းလေးတွေကတချို့ကတော့အဲ့လိုမျိုးများများတော့ဖွင့်ထားဒါပေမဲ့စကန်းတစ်ခုမှာလူအဲ့လို60ရို90ရိုအဲ့လိုမျိုးလည်းရှိတာပေါ့စခန်းကတော့ကချင်မှာဆိုပေါင်ပြောမယ်ဆိုတော့14ခုရှိတယ်ဘီလင်းမှာတော့4ခုကျန်နေတယ်ဟုတ
်စကိုင်းတိုင်းဒေသကြီးအောက်ပိုင်းမန္တလေးတိုင်းဒေသကြီးမကွေးတိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးနဲ့ရှမ်းပြည်နယ်မြောက်ပိုင်းတို့နဲ့ကြံတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာနေရာအနှံ့အပြားမိုးထချုံရွာပြီးစကိုင်းပြည်နယ်မှာဒေသအလိုက်နဲ့စကိုင်းတိုင်းဒေသကြီးအထက်ပိုင်းကချင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာမိုးကြီးနိုင်တယ်ဆိုပြီးမိုးလေဝသနဲ့ဇလပေဒါညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ
မြန်မာတို့ရဲ့ရှေးအောင်ရင်ကျေးမှုအမွေနဲ့စုဝေးရာပကံဒေသကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ရင်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကကမ္ဘာရင်ကျေးမှုအမွေနဲ့အဖြစ်ဇူလိုင်လ6ရက်နေ့မှာသတ်မှတ်လိုက်ပါပြီ။အခုလိုရှေးအောင်အမွေနဲ့အဖြစ်သတ်မှတ်လိုက်တာကြောင့် ပကံဒေတာကိုရေရှည်ဘလို့ဆက်ပြီးတော့ထိနေသွားဖို့လိုပါမလဲ။ကဘာအမွေနဲ့စီဝင်ဒေတာနဲ့အညီဘာတွေချိုတင်ပြင်ဆင်ဖို့လိုပါမလဲ။စရိုင်းနဲ့ပတ်သက်ပြီးတော့ဇူလိုင်လ13ရက်စနေနေ့ညတိုက်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-2-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5- င်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ
ဒီကနေ့ညဓာတ်ရိုက်လေးလိုက်မှပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပြရစေရှင်။အခုတော့နိုင်ငံတကာသတင်းလွှာလေးကိုအလှည့်ပေးပါဦးမယ်ရှင်။အီရန်နဲ့ယေမန်နိုင်ငံတဝိုက်ကရေပြင်လုံခြုံရေးနဲ့အတိအကျပြောရရင်ပင်လယ်ခွေ့ဒေသတင်မောလမ်းကြောင်းလုံခြုံရေးအတွက်နိုင်ငံဆောင်စစ်ရေးမဟာမိတ်အဖွဲ့တစ်ခုဖန်တီးဖို့အစီအစဉ်ရှိတဲ့အကြောင်းအမေရိကန်အစိုးရကကြေညာလိုက်ပါတယ်။ပြီးခဲ့တဲ့လကရေနံတင်တင်မောတွေကိုတိုက်ခိုက်မှုနဲ့အမေရိကန် drone ရင်ကိုပစ်ချခဲ့တာတွေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းအခုလိုကြေညာလိုက်တာပါ။ VOA သတင်းတောက် Dale Gavalek Jordan နိုင်ငံ Amman မြို့တော်ကနေပေးပို့ထားတဲ့သတင်းလွှာကိုကိုညံဝင်းအောင်ကပြောပြမှာပါရှင်
။ရေနံတင်တင်မောတွေနဲ့အမေရိကန် drone ရင်တွေကိုတိုက်ခိုက်တာတွေနဲ့ပတ်သက်ပြီးအီရန်နိုင်ငံကိုအပြစ်တင်နေကြတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်ရေနံတင်တင်မောတစ်စင်းကိုလည်းအီရန်တို့ကဟန်တာပိတ်ဆို့ဖို့ကြိုးပမ်းခဲ့တယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဒီလိုအခြေအနေမျိုးမှာအမေရိကန်ကအခုလိုနိုင်ငံစုံစစ်ရေးမဟာမိတ်ဖွဲ့စည်းမယ်ဆိုတဲ့ကိစ္စကိုဟော်မုတ်စီလက်ကြားတင်းမာမှုကြောင့်ကမ္ဘာလောင်စာရရှိရေးအပေါ်ထိခိုက်လာစေမှာကိုစိုးရိမ်ကြသူတွေနဲ့ရေချောင်းသွားလာရေးအသုံးပြုနေကြသူတွေကကြိုဆိုရပါတယ်။တစ်ဖက်မှာလည်းအီရန်နိုင်ငံဟာမဟာဗျူဟာကျတဲ့ဒီရေချောင်းလမ်းကိုပိတ်ဆို့ဖို့ချိန်ချောက်နေတာလည်းဖြစ်ပါတယ်။ဂျက်ကော့ဘ်လာဆင်းဟာကိုပင်ဟေကင်မြို့အခြေစိုက်ကမ္ဘာအကြီးဆုံးတင်းမောသွားလာရေးအသင်းကြီးပင်ကိုရဲ့ရေချောင်းလုံခြုံရေးဆိုင်ရာတာဝန်ရှိသူဖြစ်ပါတယ်။သူကတော့ပင်လယ်ခွေ့ဒေသအခြေအနေကိုစိုးရိမ်တကြီးစောင့်ကြည့်ရင်အခုလိုပြောပါတယ်
။ First of all for the safety of the seafarers who operate in this region.
ပထမဆုံးအနေနဲ့ဒီဒေသမှာသွားလာလှုပ်ရှားသူတွေလုံခြုံရေးဖြစ်ပါတယ်။ဒုတိယအနေနဲ့ကတော့ကမ္ဘာစီးပွားရေးကိုထိခိုက်နိုင်တဲ့အချက်ပဲဖြစ်ပါတယ်။ဟော်မုတ်ရေလက်ကြားမှာဒါမှမဟုတ်အိုမန်ပင်လယ်ကွေးတို့လိုမဟာဗျူဟာကျတဲ့ရေလမ်းကြောင်းတွေမှာဒီလိုလုံခြုံရေးပြဿနာတွေရှိလာပြီးဆိုရင်တင်းမောပိုင်ရှင်တွေကဒီရေလက်ကြားကိုမဖျက်ချင်ကြတော့ပါဘူး။အဲဒါကြောင့်တင်းမောနဲ့ကုန်စီတင်ပို့မှုရော့ကျသွားပါတယ်။ဒါကြောင့်ကမ္ဘာစီးပွားရေးကိုထိခိုက်လာစေပါတယ်
။အီရန်နိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် Brian Hook ကတော့မကြသေးမီကရေနံတင်တင်းမောတိုက်ခိုက်ခံရမှုကြောင့်နိုင်ငံ18နိုင်ငံအထိထိခိုက်နစ်နာခဲ့ရကြောင်းတရရမဟုတ်ရင်တော့တင်မောသားတွေအာမခံထားရှိသူတွေအငှားကန်ထရိုက်တွေကတဆင့်ထိခိုက်မှုရှိခဲ့တာပါအခုလိုနိုင်ငံတကာစီးရေးမဟာမိတ်ဖွဲ့စည်းလိုက်ခြင်းအပြင်အီရန်ဒါမှမဟုတ်သူ့ရဲ့ဩဇာကံတွေကိုနောင်တမျိုးမလုပ်နိုင်အောင်ဟန်တားနိုင်မှာဖြစ်ပါတယ်ပင်လယ်ခွေ့ဒေသလုံခြုံရေးအတွက်မဖြစ်ခင်ကကြိုတင်ပြီးဟန်တားနိုင်ဖို့အရေးကြီးတယ်လို့လာဆင်းကဆိုပါတယ
် If we just left things as they are I think the chance of a repeat of the incidents we saw
ဒီနေ့ကိုဒီတိုင်းလွတ်ထားရင်မေလ12ရက်နေ့တုန်းကလိုရေနံတင်သင်းမောတွေလေရင်တွေအတိုက်ခံရတဲ့ကိစ္စမျိုးပြန်ဖြစ်လာနိုင်ပါတယ်ဇွန်လ13ရက်နေ့ကလိုအိုမန်ပင်လယ်ကွေ့လိုကိစ္စမျိုးလည်းပြန်ဖြစ်လာနိုင်ပါတယ်နိုင်ငံရေးအခြေအနေလုံးဝပြောင်းလဲမသွားရင်တော့ဒါမျိုးတွေပြန်ဖြစ်လာနိုင်ပါတယ
်လန်ဒန်အခြေစိုက်ဆုံးရှုံးနိုင်ကြေးကြိုတင်တွတ်ဆတဲ့အတိုင်းမင်ငန် Russell Group ကစုကိပါရှိကတော့ဟော်မုတ်စီလက်ကြားကိုနှစ်စင်ဖြတ်သွားတဲ့ရေနံနဲ့သဘာဝတန်ငွေကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာ954ဘီလီယံရှိတယ်လို့ဆိုပါတယ်။အဲ့ဒီဒေသမှာပြဿနာတက်ခဲ့ရင်ဒေသရဲ့အကြီးဆုံးကုန်သွယ်နိုင်ငံဖြစ်တဲ့ Saudi Arabia ဟာရက်သက်တက်တပတ်အတွင်းမှာပဲဒေါ်လာ3ဘီလီယံကျော်နှစ်နာပြီးအာရှသင်္ဘောကုမ္ပဏီတွေကိုလည်းထိခိုက်စီမှာဖြစ်တာကြောင့်အမေရိကန်ရဲ့အစီအစဉ်ကိုကြိုးဆိုကြောင်းဒါပေမဲ့သတိထားရမှာ၄ရှိကြောင်းသူကပြောပါတယ
်
ဟော်မုတ်ရေလက်ကြားဟာချစ်ချစ်လေးပါသင်္ဘောလမ်းကြောင်းနှစ်လမ်းသာရှိတာပါအဲ့ဒီလိုသာသင်္ဘောတွေကိုလိုက်ပြီးကာကွယ်နေမှဆိုရင်အီရန်ကန်ယူဒန်ဘက်ကိုတိတ်နီးကပ်သွားမှာဖြစ်လို့တင်းမာမှုတွေတိုးလာနိုင်ပါတယ်
ဘင်ကိုအဖွဲ့လုံခြုံရေးတာဝန်ရှိသူလာဆင်ကလည်းဒီအချက်ကိုသဘောတူပါတယ
်။ If countries do send naval vessels to the area, quite a high degree of coordination between those vessels would be needed.
အဲ့ဒီဒေတာကိုနိုင်ငံတီးတီးကရေတပ်တွေကပို့မယ်ဆိုရင်မိတ်ဆွေတင်မောအချင်းချင်းမပစ်ခတ်မိအောင်အထူးညှိနှိုင်းဆောင်ရွက်ဖို့လိုပါလိမ့်မယ်။ဒီမှာတာဝန်ယူကြမဲ့တင်မောတွေမှာတာဝန်နှစ်ရပ်ရှိပါတယ်။ သင်္ဘောတစ်စင်းတိုက်ခိုက်ရရင်တိုက်ခိုက်သူရဲ့နောက်ကိုလိုက်ရမယ်ဖြစ်နိုင်ရင်တိုက်ခိုက်တဲ့သင်္ဘောကိုပိတ်ဆို့တားဆီးနိုင်ရမယ်လိုအပ်ရင်ဖျက်ဆီးပေးရမယ်ဒုတိယတောင်ကတော့အဲ့ဒီဒေတာကိုတစ်ချိန်လုံးစောင့်ကြည့်ပြီးဖြစ်ပျက်သမျှကိုချက်ချင်းတုံ့ပြန်ဆောင်ရွက်ရမယ်လုံခြုံရေးနဲ့ပတ်သက်လာရင်တော့လက်တုံ့ပြန်ဖို့လည်းအသင့်ဖြစ်နေရမှာပ
ါအခုကပင်လယ်ကွေ့ဒေတာမှာနောက်ဆုံးဖြစ်လာနိုင်တာကလက်နက်ကင်ပိတိဘက်ကဖြစ်ပြီးအရေးကြီးတဲ့ရေချောင်းလမ်းတွေလုံခြုံရေးအတွက်နိုင်ငံတကာရေတပ်အဖွဲ့တရက်လိုအပ်နေတယ်ဆိုတာကျွမ်းကျင်သူတွေကတသဘောတည်းရှိနေကြကြောင်းပါခင်ဗျာ
။ကိုညာဝေယံပြောပြသွားတာပါရှင်။အခုတခါတော့အိန္ဒိယနိုင်ငံကဆိုလာသုံးလျက်စမီအကြောင်းကိုသိကြရပါမယ်။အိန္ဒိယနိုင်ငံကနေရာတော်များများအထူးသဖြင့်ကျေးလက်နယ်တောင်ကုန်းတောင်တန်းဒေသတွေမှာလျက်စမီကိုအကန့်အသတ်နဲ့သာရကြတာပါ။အဲဒီလိုနေရာတွေမှာနေရောင်ခြည်စွန့်အင်တိုးချဲ့အသုံးပြုနိုင်ဖို့ကြိုးပမ်းအားထုတ်ခဲ့ကြတာမှအခုဆိုရင်တော့နေရောင်ခြည်စွန့်အင်သုံးလမ်းမီးတိုင်တွေထောင်နဲ့ချီပြီးတော့ရှိလာခဲ့ပါပြီ။အိန္ဒိယနိုင်ငံမြောက်ပိုင်းဟိမချဲပရဒက်ရှ်ပြည်နယ်ကကျေးလက်ရွာငယ်လေးတစ်ခုမှာနေရောင်ခြည်စွန့်အင်ကြောင့်ဘလူးဂျေဇူးအပြောင်းအလဲတွေဖြစ်လာခဲ့တယ်လို့ဆိုတာအင်ဂျင်နာပက်ထရီရှာပေးပို့ထားတဲ့သတင်းကိုကိုဝင်းခန့်မောင်းကပြောပြပေးပါမယ်ရှင်။
ဘဲလာရွာကလေးမှာအရင်ကဆိုရင်ဟိမဝန္တာတောင်တန်းကြီးတွေနောက်နေဝင်သွားတာနဲ့အပြင်ထွက်နေဖို့မလွယ်သလိုကလေးငယ်တွေလည်းအပြင်ထွက်မစော့နိုင်ကြပါဘူ
း
ဒီနေရာကလူခေါင်ပြီးကျစ်စ်တွေလည်းလာလေရှိခဲ့ဘူးတော့ကျွန်တော်တို့ကြောက်ပါတယ်အခုတော့အပြင်ကိုလွတ်လွတ်လပ်လပ်သွားလာနိုင်ပါတယ်တရိတ်ဆန်တွေဝက်တွေတောင်ကျွန်တော်တို့ကိုဒုက္ခမပေးနိုင်ကြတော့ပါဘူ
းဘဲလာရွာကဦးမက်ချန္ဒရာအဝါစတီကပြောသွားတာပါအိမ်တွေရဲ့အပြင်ဘက်မှာနေအောင်ကြည်သုံးလမ်းမီးတိုင်ထွန်းခဲ့ပြီးတဲ့နောက်အခုလိုပြောင်းလဲသွားခဲ့တာပါနေအောင်ကြီးစွားရင်စီမံကိန်းကြောင့်ဒီနေရာကကြေးရွာတွေယာနဲ့ချီပြီးခက်မြန်မြန်ပြောင်းလဲသွားခဲ့ပါတယ်။ကုန်ကျစရိတ်တက်တာတလို့အစိုးရကလည်း90ရာခိုင်နှုန်းထောက်ပံ့ပေးတာကြောင့်ကျန်းတဲ့စရိတ်ကိုပဲဒေသခံတွေကခံခဲ့ကြရတာပါ။ဟီမူဂျာကန်ကရာပြန်ပြင်းမြဲသဘာဝစွားရင်စီမံကိန်းတာဝန်ခံစူရန်ဒါဒီမန်ကအခုလိုပြောပါတယ
်
။နေအောင်ကြီးစွားရင်တော့မီလုံးနေနဲ့လမ်းမီတန်တွေကိုကျွန်တော်တို့အဓိကထားပါတယ်။ဒါတွေကအသုံးများလို့ပါ။ကြေးရွာတွေမှာကလမ်းမီတန်တွေအတွက်မဟာထားပိလိုက်နေမှရှိတော့လူများသွားလာတဲ့နေရာတွေမှာလုံလုံချင်းချင်းဖြစ်ဖို့လိုပါတယ်
။ကုဆိုရင်ညဘက်အပြင်ထွက်ပြီးနွေရာသီလေနူအေးကိုခန်းစားလာနိုင်ပါတယ်။လျှက်စစ်တားပြီးလိုင်းတွေကိုအမြဲမီခိုးလို့မရတဲ့တောင်တန်းဒေသတွေမှာအခုစီမံကိန်းကြောင့်အကျိုးခန်းစားလာရတာပါ။ကုဆိုရင်မီးပြတ်တဲ့အချိန်မျိုးမှာလည်းနေအောင်ကြီးစွားရင်နဲ့စာဖတ်နိုင်အလုံးလုံးနိုင်လာပါတယ
်။ यहां पर स्टॉर्मिंग वगैरह बहुत होती है
ဒီမှာမုန်တိုင်းမကြာခဏကြုံရတတ်တော့မီးလည်းမကြာမကြာပြတ်ပါတယ်။တခါတလေမီးပြန်ပြင်းနေရတဲ့အချိန်မှာရပ်ပေါင်းများစွာမီးမရပါဘူး။အခုကတော့အဲ့လိုကြုံရင်တော့နေအောင်ကြီးဆွဲရင်နဲ့တရွာလုံးမီးလင်းနေပါပြီ။မီးပြတ်တယ်ဆိုတာကိုမကြုံရတော့ပါဘူး
။ဘယ်လာရွာကအာဂျီအာစဝါတီကပြောသွားတာပါ။အရင်ကလျှက်စစ်တားပြီးလိုင်းတွေပြင်ရတဲ့အခါမျိုးမှာတာရှေကန်ဘက်တရီအိုးတွေတုံးပြီးခက်ခဲကိုပြေလည်အောင်လှုပ်ခဲ့ကြရတာပါ။ဒါပေမဲ့အခုကတော့ကိုယ့်အိမ်အတွက်ရောမီးရဖို့အတွက်ပါ။အိမ်ခေါင်မိုးပေါ်မှာဆိုလာပြားတက်ချင်သူတွေပိုများလာနေပါတယ်။ဘယ်လာရွာကမန်ဒန်ဒစ်စစ်ကအခုလိုပြောပါတယ
်။ကျွန်တော်တို့ဂရီဘလော့က
ဒီမှာစီးရင်သားတွေများပါတယ်။မိကအကုန်မခံရအောင်တော်ရုံနဲ့မိကလုံကိုပွင့်ကြပါဘူး။ဒါကြောင့်ရွာမှာအိမ်သုံးဖို့အတွက်ပါအဆင်ပြေနိုင်မဲ့ဆိုလာပြားတွေကိုအစိုးရကတပ်ဆင်ပေးစီကျင်းပါတဲ့ဒါမှမိဖို့ခြွေထားနိုင်မှာပါ
။လောလောဆယ်ကတော့အိမ်အပြင်မှာမိရနေပြီမို့နေဝင်သွားရင်လည်းမိဘတွေကကလေးငယ်တွေကိုအပြင်မှာစော့ခွင့်ပေးလာနိုင်ပါတယ်လို့ဘယ်လာရွာသူရှီဗာနီရှာမာကပြောပါတယ
်
။အခုဆိုရင်ကလေးတွေချမ်းမြေထွက်ကစားလို့ရပါတယ်။စမေဘွားရှိလို့အိမ်ထဲမှာမိမရရင်တောင်အပြင်ထွက်ပြီးတော့စားချက်လို့ရပါတယ်။
တောင်ကုန်းဒေသကဒီရွာငယ်လေးမှာနေအောင်ကြီးစွားရင်တုံးလမ်းမီးတိုင်တွေကြောင့်အခုဆိုရင်ညဘက်မှာလည်းလေးရောင်ကိုခန်းစားခွင့်ရနေကြပြီဖြစ်ပါရခင်ဗျာ
ကိုဝင်းခံမောင်ပြောပြသွားတာပါရှင် VOA ရဲ့စနေနေ့မနေ့ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကစနေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 40 51ဒုတိယနာရီဝက်မှာလိုင်းလံမီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲ Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင့်ကောက်နှုတ်ချက် American Indian သုံးအင်္ဂလိပ်သင်ကန်းစာနဲ့အတူအမျိုးသမီးကန္တာမှာတော့အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာအနိုင်ရခဲ့တဲ့ American အမျိုးသမီးအသင်းရဲ့ဒန်းတူအခွင့်အရေးတောင်းဆိုကြတာဘာကြောင့်လဲဆိုတာသိကြရမှာဖြစ်တယ်လို့သိပ္ပံတဲ့ဤပညာကန္တာကိုလည်းနားဆင်နိုင်ပါတယ်အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင့်သတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြက်ကိုရဲမင်းထွန်းနဲ့အတူကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရမှာပါရှင
်ဇူလိုင်လ13ရက်ရက်စွဲနဲ့ The Economist Magazine website မှာမြန်မာကျေးလက်ကိုလူတွေစွန့်ခွာနေမြို့ပြတွေတော့ထွန်းကားနေဆိုတဲ့ကောင်းစင်မှာဆောင်ပါကနေကောက်နှုတ်တင်ပြလို့ပါတယ်ไซโคลนนาเกสจองลูตอรอมะๆซีเอรินิกเกลโอโออินတွေကိုပြစ်ပြီးမျိုးရစီကိုထွက်ခွာခဲ့ကြတယ်စာချီရေးသားထားပါတယ်ပကြခင်နှစ်တွေမှာတော့နိုင်ငံအတွင်းပြည်ပပြောင်းလဲမှုတွေလှုပ်လာရမှာနိုင်ငံခြားရေးနှိမ့်နှံမှုတွေဝင်ရောက်လာခဲ့ပါတယ်ဒါတွေကစီးပွားရေးတိုးတက်စေလို့စီးပွားရေးတိုးတက်မှုနှုန်းကပုံမှန် 6.3% လောက်ရှိနေပြီးအဝက်ထည်တင်ပို့မှုကလည်း10%လောက်တက်လာတာမှာ GDP ရဲ့8%တုံးရှိလို့ American Dollar 5.3 billion တန်ဖိုးရှိတယ်လို့ဆိုပါတယ်လိုင်းတာမှာအလုတ်ကန်တွေဖန်တီးပြနေတာမို့အထည်ချုပ်စက်ယုံနေရန်တွေမှာအလုတ်ကြော်ညာတွေမပြတ်ပေါ်နေပြီးတနေ့လောက်ခကလည်းကျပ် 3,200 ဝန်းကျင်ရှိလာလို့ American Net Dollar အထိရှိလာပါတယ်လို့ဆိုပါတယ်။ဒါလည်းလောက်ကတဲ့နှစ်ဆရှိပါတယ်။စက်ယုံတွေအနာကျူးကြော်တွေပေါ်လာခဲ့ပြီးရက်ွက်တစ်ခုအတွင်း8 Student Kilometer Area အတွင်းလူ 4,500 လောက်အပြုတ်အသိပြောင်းရွှေ့လာတယ်လို့အစိုးရစစ်တမ်းတစ်ခုမှပါရှိခဲ့ပါတယ်။နေရေးထိုင်ရေးကတော့မနစ်မြို့စရာစိတ်မကောင်းစရာပါပဲတဲ့။ရာဇဝတ်မှုကထူပြောပြီးလမ်းပိမိုက်တွေကလည်းတောင်ပုံရောက်ပုံလို့ဆိုပါတယ်။မုတ်တုံရာသီတဲ့ရေကလည်းအခါခါကြီးလို့ဒီကျူးကျော်နေရာတွေမှာ TB ရောဂါလို့အရေးကတစ်စစ်ကူးစက်တဲ့ရောဂါတွေထူပြောနေကြောင်းကျန်းမာရေးဝန်ကြီးဌာနကလေ့လာတွေ့ရှိခဲ့တယ်လို့ဆိုပါတယ်။ဒီလိုမျိုးပြဖြစ်ထွန်းမှုဟာကျေးလက်ဘဝတွေအပေါ်မှာလည်းအများကြီးအပြောင်းအလဲဖြစ်နေစေပါတယ်။လမ်းပြေမြောင်းဖောက်အလုံးနဲ့ဘာသာရေးပွဲကျင်းပရေးလို့ရရေးရွာရေးအလုပ်တွေလုပ်ဖို့လူငယ်တွေနှက်ပလာပါတယ်။အမှုခင်းတွေဖြည့်ရှင်းပေးလို့ရှိတဲ့ရရွာအုပ်ချုပ်ရေးမှလည်းအရင်ကထူးချွန်ထက်မြက်သူတွေလုပ်နေရကနေအခုတော့အရသမားဘေးသမားတွေပဲကြံပါတော့တယ်လို့ဆိုပါတယ်။မြို့ပြကိုအဆုလိုက်ပြုံးလိုက်ထွက်ခွာနေတာဟာကျေးလက်ဆိုင်ပြည့်ရေးလုပ်ငန်းအပေါ်မှာလည်းသက်ရောက်မှုတွေအတော်ရှိနေပါတယ်။လယ်လုံသားရှာပါလုံးလို့လယ်ရှင်တွေကလုခနှစ်ဆအမြင့်ပေးနေရတာကြောင့် ARD ဒေသမှာလယ်လုခ40ရာခိုင်နှုန်းမြင့်တက်သွားခဲ့ပါတယ်။ဒါကြောင့်ဈေးမကိုက်တဲ့လယ်သမားတွေလယ်ကိုရောင်းချင်ရောင်းမရောင်းရင်လုံအားအများကြီးမလိုအပ်တဲ့သီးနှံကိုပြောင်းစိုက်ကြရပါတယ်။ဒီတော့ဆက်ပစ္စည်းတွေတုံးတာကနီလန်းတသွဲဖြစ်လို့လာခဲ့ပါတယ်။ကျွဲတွေကိုမြင်ရတာနည်းလာပြီးအငှားဆက်တွေကိုတွေ့လာရပါတယ်။ဆက်အတွက်တုံးတဲ့ပတ်စံကတရင်ငှားကိုပေးရတဲ့ဈေးနဲ့အတူတူပဲဖြစ်လို့နေပြီးအချိန်ကုန်တော့ပိုသက်သာလို့လာပါတယ်လို့ဆိုပါတယ်။မီရှိဂန်တက္ကသိုလ်နဲ့ပီကင်းတက္ကသိုလ်တွေရဲ့သုတေသနတွေ့ရှိချက်တွေအရမြန်မာနိုင်ငံတောင်ပိုင်းမှာဆက်အသုံးပြုပြီးသီးနှံတွေရိတ်သိမ်းမှုက2017နဲ့2016ခုနှစ်အကြား10ရာခိုင်နှုန်းကနေ54ရာခိုင်နှုန်းအထိမြင့်တက်သွားခဲ့ပါတယ်။2013ကနေ2016ခုနှစ်အတွင်းနှဘိန်းတက်ထွန်ဆက်အလုံးပေါင်း2684ဆက်ရောင်းချခဲ့ရသလိုလေးဘိန်းထွန်ဆက်ပေါင်းအစင်း460ကနေ9582ဆင်းအထိအစ12ဆတိုးမြင့်ရောင်းချခဲ့ရပါတယ်။ဒါကြောင့်ဆက်ပစ္စည်းအစားတို့အသုံးပြုမှုဟာ ARD အတိုင်းအတွက်တော့စိတ်သက်သာရစရာအကြောင်းတစ်ခုဖြစ်လာခဲ့ကြောင်းရေးသားထားကြောင်းပါခင်ဗျာ။
UCM demands resurvey of all disputed Bora pillars ဆိုတဲ့ခေါင်းစဉ်နဲ့ Infrared Free Press online သတင်းစာကဆောင်းပါးတစ်ပုဒ်ကိုပြောပြပါမယ်။အိန္ဒိယမြန်မာနယ်စပ်မဏိပူရာက UCM လို့ခေါ်တဲ့ညီညွတ်သောမဏိပူကော်မတီကနှစ်နိုင်ငံကြားအငင်းပွားနေတဲ့နယ်ကြားမှတ်တိုင်တွေကိစ္စပြန်ပြီးစစ်တမ်းကောက်ဖို့တောင်းဆိုထားတယ်လို့ရေးပါတယ်။အိန္ဒိယမြေတိုင်းဌာနအကြီးအကဲဒုတိယဗိုလ်ချုပ်ကြီး Girish Kumar ကတော့ရွာသားတွေနဲ့ UCM ကိုယ်စားလှယ်တွေကိုအငင်းပွားနေတဲ့နေကြားမှတ်တိုင်အမှတ် 81 BP81 နဲ့ပတ်သက်လို့နောက်ထပ်အတည်ပြုချက်လိုအပ်တဲ့အကြောင်းမနစ်ကဇူလိုင်လမှာပြောခဲ့ပေမဲ့ BP81 ဟာနေရာမှန်ဖြစ်တယ်လို့ပြောပါတယ်။မဏိပူရာပြည်နယ်ရဲ့ပြည်ထရေးဝန်ကြီးဟောင်းကလည်းဒီ BP81 ဟာနေရာမှန်မှာပဲရှိနေတဲ့အကြောင်းလွှတ်တော်မှာကြေညာခဲ့တာကိုလည်း UCM ဥက္ကဋ္ဌစန်နေကာရမ်ကအပြစ်ဖို့ပါတယ်။ ဒါရီမကနေကြားမှတ်တိုင်အမှတ်82အငင်းပွားနေတာအချိန်မြင့်နေခိုင်မှာအခုလိုအမှတ်81ကိစ္စပေါ်ပေါက်လာတာဟာစိတ်မသက်မသာဖြစ်ရတဲ့အကြောင်းလည်းပြောပါတယ်။အိန္ဒိယနဲ့မြန်မာနှစ်နိုင်ငံကြားဆက်ဆံရေးကောင်းဖို့မဏိပူမြေကိုအခုလိုလွှဲပေးတာမျိုးအိန္ဒိယအစိုးရကလုပ်လို့မရဘူးလို့လည်းဆိုပါတယ်။UCM ရဲ့အတွင်းရေးမှူးချုပ်ကလည်းနေကြားမှတ်တိုင်တွေကိုမဏိပူမြေဘက်တိုးရွှေ့တာနဲ့ပတ်သက်လို့ရွာသားတွေဘက်ကမကျေနပ်တဲ့အကြောင်းတင်ပြချက်တွေကိုထည့်မစင်စားလို့မရဘူးလို့ပြောပါတယ်။ဒါ့အပြင် UCM အတွင်းရေးမှူးချုပ်ကပဲပြည်ပရေးရာဝန်ကြီးဌာနအနေနဲ့1969ခုနှစ်ကအိန္ဒိယမြန်မာနယ်စပ်မြင်ဆိုင်ရာရန်ကုန်သဘောတူညီချက်ကိုမကြာခဏရည်ညွှန်းကြတဲ့မြေပုံစာရွက်ကိုရှင်းရှင်းလင်းလင်းဖြစ်အောင်လုပ်ပေးဖို့ကိုလည်းတောင်းဆိုပါတယ်။တစ်ဖက်မှာတော့နေကြားမှတ်တိုင်အမှတ်81ကိုအိန္ဒိယနယ်မြေထဲပြောင်းရွှေ့စိုက်တူချိန်မှာဟာအိုလန်ဖန်ရွာကတစ်ဆက်ဥက္ကဋ္ဌကိုမြန်မာစစ်တပ်ကဖမ်းသွားတယ်လို့လည်းမဏိပူမွတ်စလင်လူမှုရေးအသင်းကမီဒီယာနဲ့တွေ့ချိန်မှာပြောပါတယ်။အခုလိုကိစ္စတွေကိုမဖြစ်ရှင်းနိုင်သေးတဲ့အချိန်မှာလွန်ခဲ့တဲ့15ရက်လောက်ကမဏိပူရာပြည်နယ်ထဲကနေကြားမှတ်တိုင်အမှတ်82ကိုမူလနေရာကနေအိန္ဒိယပိုင်နယ်ထဲမီတာ300လောက်တိုးပြီးရွှေ့ပြောင်းစိုက်ခဲ့ကြတယ်လို့လည်းဆိုပါတယ်။အခုလိုနယ်စပ်ရေးရာကိစ္စတွေကိုဗဟုအစိုးရကဖြစ်ရှင်းပေးတင်ပြီးမြန်မာပြည်ဘက်ကိုအိန္ဒိယနယ်မြေတလက်မတောင်တိုးမပေးသင့်ဘူးလို့မဏိပူပြည်နယ်အကြီးအကဲကပြောတဲ့အကြောင်းအပြည့်စုံကို Info Free Press မှာဖတ်ရှုနိုင်ပါတယ်ရှင်။ခုဆက်လက်နားဆင်လေ့လာကြရမယ်အမေရိကန်စတိုင်ဣရိယန်သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတန်ကစီစဉ်ပို့ချထားပါတယ်ရှင
်ဒီနေ့မနေ့တည်းတင်ပြပေးမယ့် item အသုံးကတော့
back burner
ဖြစ်ပါတယ်စာလုံးပေါင်းက b a c k back ကနောက် b u rN E R burner ကမိဖို့ဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒေးဘယ်ကအနောက်ဘက်မှာရှိတဲ့မိဖို့ပေါ့အိမ်မှာမိဖို့ကြောင့်ဝင်ကြသူတွေသိကြမှာပါအထူးသဖြင့်ခင်မီ gas ဒါမှမဟုတ်လျှက်စီမိဖို့တွေဆိုရင်အများအားဖြင့်လေးဖို့တွေဖြစ်ကြတာများလေတော့အများအားဖြင့်ချက်လေရှိတာကရှေ့ကနှစ်ဖို့ဖြစ်ပါတယ်အရင်ကျက်စီကျင်နာကိုရှေ့မှာထားချက်ပြီးအရင်မလိုတဲ့ဟာကိုတော့နောက်မှာထားပြီးအချိန်ရမှချက်တော်မင်းလို့ထားလိရှိတာတော်ရရှိများအသိပါဒီတိုင်းမှာပဲ back burner ရဲ့ idiom အသေးပဲကကိစ္စတစ်ခုကိုအရေးမကြီးတဲ့အနေအထားမျိုးနောက်မှလုပ်မယ့်အနေအထားမျိုးဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာတနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကိုဆလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The health care issueWas put on the back burner by the candidate. So this made the voters very unhappy.
Jemma Ibusu Sashamu Kisago, Eddie Gozlega, Amabibuli, Naumatari, Dajau, Messanda Shindwiga, take the bombatri Javulu TV Yavari, Umago, Narukau, Nasin Jijaya.
The healthcare issue was put on the back burner by the candidate.So this made the voters very unhappy.
ကိစ္စတစ်ခုကိုအရေးမကြီးတဲ့အနေအထားမျိုးနောက်မှလုပ်မယ့်အနေအထားမျိုးဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာတနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကို idiom အသုံးရဘယ်လိုပြောမလဲ?
back burner
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလတ်တန်စီစဉ်ထုတ်လွှင့်ပေးနေတဲ့ဣရိယာသုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ရပြီးတဲ့နောက်အခုအမျိုးသမီးခန္ဓာကိုလည်းထုတ်လွှင့်ပေးပါမယ်ရှင်။ပြည်သက်နိုင်ငံမှာမကြာခင်ကကျင်းပခဲ့တဲ့2019အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာပိုဆွဲခဲ့ပြီးဌာနေပြန်ရောက်လာတဲ့အမေရိကန်အမျိုးသမီးအသင်းကိုဗုဒ္ဓဟူးနေ့ကနယူးယောက်မြို့မှာခန်းခန်းနာနာကြိုဆိုဂုဏ်ပြုခဲ့ကြပါရယ်။အမေရိကန်ဘောလုံးအသင်းအနေနဲ့စတုထအချိန်မြောက်ကမ္ဘာဖလားကိုစွန့်ခွာနိုင်ခဲ့ပေမဲ့ပြည်တွင်းမှာတော့အမျိုးသားအသင်းနဲ့အတူလစာတန်းတူမရတဲ့ပြဿနာနဲ့ရင်ဆိုင်နေရတာပါ။ဒါကြောင့်နယူးယောက်မြို့အောင်ပွဲခန့်အခမ်းအနားမှာမိပေါင်းထိုးပြခဲ့တဲ့ Equal Pay တန်းတူလစာရရှိရေးအမေရိကန်အမျိုးသမီးအသင်းရဲ့ကြိုးပမ်းမှုတွေအကြောင်းဒီသတင်းပတ်အမျိုးသမီးများကန်တာမှာဒေါ်လာလတ်တန်ကတင်ပြထားပါရရှင
် To make me more determined to achieve my final goal. And
charge to everyone. We have to be better. We have to love more, hate less. We got to listen more and talk less.
Daha alun twe chima taik twon che ba. Chima ru pu yee chin pyaung chu sa ya me, mit ta dia pu tha ya me, mong dia shwa ja ya me, tu mya pyo da pu na thong ya me, saka shwa pyo ja ya me. Daha lu dai ye da win phit de su da tabo pao ja ya me. Di ni khana go tyaok ja de lu dai Dago the board do the pissy, me do the pissy. Gavajigo, Pokamo, Lupu, Ludangi, Dawin Babe, Lu. New York Burama, Potuniga, Jimba get it. Natal Sego, Gavapla, Bolumbema, Boswe get it. Medica, mute me, Bolum Dingo, like Lesva, choose to get it, break that jigo. Bolum thing, Captain Megan Rapinoga, Kulu, Pio Gerava. Solila, Kunyaniga, Pintima, Kazagere. Natal Sego, mute me, Gavapla, Bolumbema. Netherlands Dingo, Nago Gomshine, Nayage being Tonguya Guzeti, Tonguya Guzenga, the Tau Singane, Kurikan, the Tau Seguruma, Sota Jane Buswegeti, American Bolung Dinine, Ambweka Singa, Tu Chari, Twitcher, Tangaro. Equal beans, Tandu Laza, Yashi, Ibe Pipari. The New York Ma Jimbagere Angweka Kanama Murowin Bill Blasio Gale America Mute Me Polun Tinge Equal Pay Sugu Taukan Givari
USA Equal Pay USA Equal Pay USA Equal Pay USA Equal Pay
USA Equal Pay New York Bine Ucho Yemu Andrew Kumu Gale New York, Binema, Muta Miani, Mutmia Dandu, Lasa, Yashi, Ubrigu, Eri Nigabe, Piatan, Lajang, Jinya, Gevare.
Why the women's team should get paid less than the men's team when actually all the economics mean the women generated more.
Muta Dini, Ted, Ledrima, Bolon, Quejo, when we push up Pinandalo, on Wediba, Yani, Mutumitinha, Pajo, Laza, Po, Nen, Yaravale, Tajo, Gomineha, Tunire, Lutre. Jama Mokwejawe, Laza, Piame, Sure, Ubrego, Diganimina Mabe, New York Binet, Jatan Lai Babi.
Medican Bolum, Pueju Okra, Carlos Cordero Garo, Muta Bolum, Tindamia Nidu, Mutmi Bolum, Tinda Drigale, Laza Dandu, Yashi Dwe, Sangwe, Bime, Luke, Akanama, Gripe, Kevare.
We will continue to invest more in women's soccer.
In the road, in it, you mean Bolon, Finway, Drag, Baba, Miazum, Sella, Yinim, and Dama, Pippi, FIFA Bolon, Pajugule, Alaru Lupo, Tight Don Damaba. American Bolon Logama, Musmi Agazat, the Maranha, Tuni Nadare, Laza Yasi Melu, General Yungiware. General Dihao, Tudora, Omni on Luxon, Nine Melu, like General Yungiware.
Together, America, Musmi Bolon, Dinha. Amuta Bolung Tinte, Laza Bune Yashi Twitcha, Mirigan Bolung Apuejugu, Dia Swetara Pipari, Natown Sechauga, Nameji, Dindure Pichare, Hope Solo, Carly Lloyd, Megan Rapano, Alex Mogane, Becky Sobram Nuga, Dinguza, EEOCO, Lunganguin, Dandu Kuni Yashimu, Commission Tangu, Lolo Lajin, Tubime, Laza Queja, Yashimune Badelu, Dang Dange B. EEOC Gale, Tonija, Sunzan, Gabidin now. The town Segu, Ferry Laga, the Yas Wigri, Bugera Pipare. Dajan, Dindan, Seshi Uruha, Mala Shieniga, California Kayang Dia Yumas, American Bolung Puejugu, the Yas Wigabi, Sola Maro, Bolung Puejune, Swinri Mugu, Satin, Gejavare. Muda Bolung Dine sign, Bolu Queja Mudri, Shibadri. Gazayama, Achini, Queja Kayamu. Laza Neya Mu, Lijin Dinan Bia Ma, Kanzagwim Du Mu, Taukan Abia Ma, Queja Kayamu, Ki Dwaya Male, Dandu Kuni Yashi Mudu Ne Batelu, American Bidan Zue, Dandu Laza Yashi Ubri Bin, Tanguya Chauseligu, Bidu Kuni Ubri, Title 7 Ya, Kulu Yas Vegera Pipari, American Bolon Din Pojogaro, Laza Ne Suji Dwiha. Poison Dwiga Yare, Wingwe Tang, Bira Pilu, Muta Bolum Tin Wingwega, Pukangere, Lusubi Me, Lila Cheya, the town Sechauga Salu, Poison Dwiga Yare, Wingwe Ma, Mute Me Bolum Tinga, Muta Bolum Dine, Tola Tetatma, Chautan, Puyarago, Twishi, Gevare, ဒါအပြင်အမျိုးသားဘောလုံးအသင်းနဲ့အမျိုးသမီးဘောလုံးအသင်းတို့ရဲ့အရေးအသွေးကဘယ်လိုရှိပါသလဲအမျိုးသားဘောလုံးအသင်းဟာ2014မှာကမ္ဘာဖလားခြေစစ်ပွဲတက်ခဲ့ပြီးမှပွဲစဉ်16မှာပဲရှုံးလို့ထွက်ခဲ့ရပါတယ်ဒါအပြင် 2018 ကမ္ဘာဖလားခြေစစ်ပွဲကိုမအောင်ခဲ့ပါဘူးဒီဖက်မှာတော့အမေရိကန်အမျိုးသမီးအသင်းဟာကနေဒါမှာ2015ခုကကစားခဲ့တဲ့ပွဲမှာဘူဆွဲခဲ့တာဖြစ်ပါတယ်ခြေစစ်ပွဲကိုမအောင်ခဲ့တဲ့အမျိုးသားဘောလုံးအသင်းကိုအမေရိကန်ဘောလုံးအဖွဲ့ချုပ်ကစုစုပေါင်းထိုစဉ်ကဒေါ်လာ 5.4 သန်းဆုချခဲ့ပြီးမြေ2015မှာကမ္ဘာဖလားဘူဆွဲခဲ့တဲ့အမျိုးသမီးအသင်းကိုတော့ဒေါ်လာ 1.8 သန်းသာဆုချခဲ့တာဖြစ်ပါတယ်။ဒါ့အပြင်အမေရိကန်အမျိုးသမီးဘောလုံးအသင်းဟာ2015နဲ့2018ကာလအတွင်းကစားခဲ့တဲ့ပွဲစဉ်တွေဟာအမျိုးသားအသင်းကစားခဲ့တဲ့ပွဲစဉ်တွေဖြစ်16ပွဲပူတာတွေ့ရပါတယ်အရေးအချင်းလဲပူတာဝင်ငွေလဲပူရအောင်ရှာနိုင်ရဲ့အမျိုးသမီးအသင်းဟာတန်းတူလစာရရှိရေးတွေတိုက်ပွဲဝင်ခဲ့တာဖြစ်ပါတယ်2019ကမ္ဘာဖလားဘောလုံးပွဲမှာဂိုးအများဆုံးသွင်းနိုင်ခဲ့တဲ့ဆုနဲ့အကောင်ဆုံးဘောလုံးသမားဆုကိုရရှိခဲ့တဲ့အသင်းကက်ပတင်မေဂန်ရပ်ပနိုကတော့လက်ရှိအောင်ပွဲကနေသူတို့ရဲ့တန်းတူလစာရရှိရေးကြိုးပမ်းမှုကိုအထောက်အကူပြုလိမ့်မယ်လို့ယူဆကြောင်းရုပ်တံလွှင့်နဲ့တွေ့ဆုံမေးမြန်းခန်းတရမှာပြောခဲ့ပါတယ်
။ Now it's like okay it's time for the next step. It's time
ခုချိန်မှာတော့နောက်တစ်ဆင့်တက်ဖို့ပါပဲ။အတူတကလက်တွဲပြီးကောင်းအောင်ပူပေါင်းဆောင်ရွက်သွားကြဖို့ပဲဖြစ်ပါတယ်။ခုချိန်နေမှာတန်းတူလစာရရှိရေးအတွက်ပြောနေဖို့တောင်မလိုတော့တဲ့အချိန်ရောက်ပါပြီ။ဒါကိုမမြင်နိုင်ရင်တော့လက်တွေနဲ့ကင်းကွာနေပြီလို့ဆိုရမှာပါ။ခြေကိုရှောက်လှမ်းဖို့လူတိုင်းကလိုလားကြပြီးဘယ်သူကမှအငင်းပွားတာတိုက်ယူရတဲ့အခြေအနေမျိုးကိုမလိုချင်ကြတော့ပါဘူးလို့ရက်ပီနိုကပြောသွားတာဖြစ်ပါလေ။ပရိသတ်တွေကတော့ဘယ်လိုအမြင်ရှိပါသလဲ။ပရိသတ်တွေနဲ့တူကတော့မြမလွေရေးစင်ဘောလုံးသမားဟောင်းကိုရင်ထွေးပဲဖြစ်ပါလေ။သူ့ရဲ့အမြင်ကိုတင်ပြရင်ဒီသတင်းပတ်ရဲ့အမည်သမီးများကဏ္ဍကိုနှီးကုန်းချုပ်ဝတ်ပါလိမ့်ရှင်
။ကျင်းစစ်မှာကစားသွားတဲ့ US ကစားတဲ့ပွဲကိုကျွန်တော်အုပ်စုပွဲအစားပြီးကျွန်တော်ဖိုင်နယ်တီကျွန်တော်စတင်ကြည့်တယ်။အဲ့ဒီအချိန်မှာတပြိုင်နက်တည်းပဲဒီဘက်မှာလည်းအမေရိကန်အမျိုးသားအသင်းကလည်းကျွန်တော်သူတို့ goal ကတ်လို့ခေါ်တဲ့ပွဲကိုလုပ်တဲ့အခါမှာအဲ့ပွဲကိုလည်းကျွန်တော်ကြည့်ခဲ့တယ်။နှစ်ခုပြန်ရှင်ကြည့်တဲ့အခါမှာအမေရိကန်အမျိုးသမီးဘောလုံးသင်းကတယောက်ချင်းရောတင်းဝတ်ကောကစားတာကအမေရိကန်အမျိုးသားအသင်းတင်းဝတ်တယောက်ချင်းကစားတာတွေပိုပြီးကောင်းတယ်ဆိုတာကျွန်တော်မြင်ရတယ်။အမေရိကန်အမျိုးသားအသင်းကဆီမီဖိုင်နယ်မှာ goal ကတ်ဆီမီဖိုင်နယ်မှာဂျမေကာနဲ့ကစားတယ်။အဲ့ပွဲကိုကျွန်တော်ကြည့်တယ်ကွဲကကျွန်တော်ဆွဲဆောင်မှုမရှိတဲ့အခါကျတော့ကြည်နေနေကျွန်တော်လည်းဘောလုံးသမားတယောက်ပဲကျွန်တော်အိတ်ပျော်သွားတယ်။ဘာကြောင့်လဲဆိုတော့ကွဲကဟင်းကနေဟာကနေမရှိဘူး။အမေရိကန်အမျိုးသမီးအသင်းကို quarter final ပြင်သစ်နဲ့ကစားတယ်။ semi final အင်္ဂလန်နဲ့ကစားတယ်။ final ကို netherlands နဲ့ကစား။အဲ့ပွဲကြီးကစားမှကြည့်လိုက်တဲ့မှာပရိသတ်ကြီးဟာကနေဟင်းကနေပြည်ပြီးဆွဲမဲ့ပွဲဖြစ်အောင်ကစားရတဲ့ကစားကွက်တွေကြည့်တဲ့အခါကျတော့အမျိုးသမီးအသင်းကိုကိုယ်ကိုယ်ဝင်ကြောကနေအားပေးမိတယ်လေ။နောက်တစ်ခုကလည်းကိုပြဿနာဖြစ်နေတာ US မှာအမျိုးသားနဲ့အမျိုးသမီးဘောလုံးတင်နေတဲ့ဂျန်ဂျူလာစားမရဘူး။ဒါပေမဲ့ခုပြန်ကြည့်တော့2015နေပြီးတော့2019အတွင်းမှာအမေရိကန်အမျိုးသမီးအသင်းကအမျိုးသားပြင်တဲ့ပွဲပေါင်းပိုမြောင်များစွာကစားခဲ့ရတယ်။ခုရရှိတဲ့ကြော်ညာဝင်ငွေတွေကလည်းအမျိုးသမီးအသင်းကရတဲ့ကြော်ညာဝင်ငွေတွေကပိုပြီးများတာကိုကျွန်တော်တွေ့ရတယ်။နောက်တစ်ခုကအမျိုးသမီးအသင်းကလည်းကစားတာလည်း11ယောက်ပို24ရောက်25ရောက်ပိုကစားတာလည်းမဟုတ်ဘူးပထမပိုင်း45မိနစ်ဒုတိယပိုင်း45မိနစ်အချိန်ပိုဆိုလဲ15မိနစ်15မိနစ်ပန်နတီဆိုလဲ5လုံး5လုံးအကုန်တူတူအမျိုးသားအသင်းလိုပဲအတူတူကစားတာတွေ့တယ်အားနွယ်တဲ့ဆိုပြီးတော့မထင်တဲ့အမျိုးသမီးအသင်းမို့လို့အမျိုးသမီးတွေကပို့ပြီးယောက်ျားလေးအသင်းထက်တောင်တွန်းတွန်းတိုက်တိုက်နဲ့အပင်ပန်းခံကစားတာတွေ့တဲ့အတွက်အမျိုးသမီးအသင်းတွေနဲ့လည်းယောက်ျားလေးတန်းတူလာစားခံစားခွင့်ရှိမယ်လို့ကျွန်တော်ထင်တယ်ပေါ့နော်
ဒေါ်လာလာသံစီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကန္တာကိုနားဆင်ကြရတာပါရှင်အခုဆက်ပြီးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ Talking Music ကစီစဉ်တင်ဆက်ထားပါတယ
်2019ဟာလူသားတွေလပေါ်မှာခြေချနိုင်ခဲ့တဲ့အနှစ်50မြောက်ဖြစ်ပါတယ်စူဇန်ရှာဖွေမှုကိုနှစ်တက်တဲ့လူသားတွေအာကာသအထိစူဇန်ဖို့အတွက်ကြိုးစားနေကြတဲ့အကြောင်းဒီတစ်ပတ်မှာပြောပြပေးပါမယ်။ Apollo 17 နဲ့လဘော်ကိုပထမဆုံးရောက်ခဲ့တဲ့လူသား3ဦးတွေက Neil Armstrong ကိုလဘော်ရောက်တန်းနဲ့နှိုင်းရှင်လို့ရတယ်။တခြားလူသမိုင်းကထူးခြားတဲ့အဖြစ်အပျက်ကိုမေးတဲ့အခါမှာတော့ Austronesians Expansion ပါလို့ဖြေခဲ့တာကြောင့်အံ့ဩရတယ်လို့ပမောက္ခ James Hansen ကသူ့ရဲ့စာမှာရေးပါတယ်။ Austronesians တွေဟာပင်လယ်သမုဒ္ဒရာကိုရွက်လွှင့်ကျော်ဖြတ်တဲ့ဤပညာကိုပထမဆုံးသုံးခဲ့ကြတဲ့အရှိတောင်အရှပါဝင်အင်ဒိုပစိဖိတ်ဒေသတွေမှာနေထိုင်သူတွေဖြစ်ပါတယ်။ခရစ်မပေါ်ခင်လွန်ခဲ့တဲ့နှစ်ပေါင်း 9,000 ကျော်လောက်တုန်းကတရုတ်အရှိတောင်ပိုင်းကနေပင်လယ်ပြင်ကိုဖြတ်ပြီးဆွန့်စားရွက်လွှင့်ခဲ့တဲ့ဒီစူးစမ်းသူတွေဟာတိုင်ဝမ်ကျွန်းထီရောက်သွားသလိုနောက်နှစ်ပေါင်း 2,500 လောက်မှာသူတို့ဟာပိုးပြီးကျယ်ပြောတဲ့သမုဒ္ဒရာကိုဖြတ်ပြီးဖိလစ်ပိုင်ကျွန်းတွေနောက်ပစိဖိတ်သမုဒ္ဒရာတွေကဟာဝိုင်အပါဝင်ကျွန်းစုတွေထိရောက်သွားတယ်လို့သုတေသနမှတ်တမ်းတွေမှာဖော်ပြပါတယ်။အဆင့်ဆင့်တိုးပြီးစွန့်စားသွားလာဖို့အတွက်ကြိုးစားတဲ့ဒီ Austronesians တွေလိုပဲနောင်လာနောက်သားတွေဟာလည်းရေပြင်မြေပြင်မှာသာမကအာကာသအထိသွားဖို့အတွက်လှုပ်လာကြတာပါ။ဒီလိုလှုပ်လာကြတဲ့အထက်မှာ American အစိုးရကလည်းကိုပိုင်ကုမ္ပဏီတွေပါပေါ်လာအောင်အားပေးလာတယ်လို့NASA ကသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပါတယ
်အခုဆိုရင်ကမ္ဘာအနှံ့ဒီ24နာရီအတွင်းမှာတနိုင်ငံနဲ့တနိုင်ငံကိုလေမြန်စီးပြီးခီးသွားနေတာကတော့ရိုးသွားပြီဒီ27ရာစုရောက်တဲ့အခါမှာတော့ကိုပိုင်အစအဆုံးရင်းနေ့ဖြစ်အာကာသခီးသွားဒုံးမြန်ဆောက်တဲ့ community တွေစပေါ်လာပါပြီ
အာကာသအတွက်နယ်နိမိတ်ကိုသတ်မှတ်ထားပါတယ
်အာကာသနယ်နိမိတ်ကိုကာမန်လိုင်းလို့ခေါ်တဲ့ကမ္ဘာမြေမြင့်တစ်ပြည့်အထက်62မိုင်ကိုသတ်မှတ်ထားပါတယ်ကီလိုမီတာ100ကျော်ပေါ့နော်အာကာသရဲ့အစလို့သတ်မှတ်ထားရတဲ့ဒီအထက်ကိုကမ္ဘာလူသားခရီးထွက်ခဲ့တာ600လောက်ပဲရှိပါသေးတယ်။ပေ3သိန်းကျော်လောက်အမြင့်နဲ့အမြင့်ကိုအရသာလေမြန်နေ commercial ပေါ့နော်ဒါမှမဟုတ်ရင်စစ်ဖက်လေယာဉ်တော့မတက်နိုင်ပါဘူး။ဒီ civil aviation လေယာဉ်တွေကပေ4000အောက်အချို့လေယာဉ်မောင်းတူမဲ့တွေအားဆိုလို့ရှိရင်ပေ6000ကျော်တဲ့ပိုမမောင်းနိုင်ပါဘူ
း။အပိုလိုအစီအစဉ်အပြီးမှာအာကာသစူးစမ်းရေးအတွက်အပီပီဆိုင်ရာအာဂါသာစခန်းကိုစတင်ခဲ့တယ်လို့နောက်မှအင်္ဂါဂျိုအထိသွားဖို့လုပ်နေတာပ
ါအပိုလိုအစီအစဉ်ကို1982ခုနှစ်မှာရပ်ပြီးတော့အပီပီဆိုင်ရာအာဂါသာသုတေသနစခန်းကို1989ခုနှစ်မှာစခဲ့ပါတယ်ဒီအာဂါသာသုတေသနစခန်းကိုအမေရိကန်နိုင်ငံရဲ့လွန်မြအာဂါသာယင်ဒါမှမဟုတ်လို့ရှိရင်ဆိုယူးစ်တင်ပေးရပါတယ်ဒီအာဂါသာယင်မှုတွေအဲ့တော့တင်ပေးတဲ့လုပ်ငန်းစခဲ့တဲ့ဟာ1980ကနေပေါ့နော်အပီဆိုင်ရာအာကာသစခန်းကနောက်2030လောက်ဆိုလို့ရှိရင်တော့ရပ်လိုက်မှာဖြစ်ပါတယ်။ဒါပေမဲ့အခု2024ခုနှစ်မှာ Artemis ဆိုတဲ့အစီအစဉ်ကိုချမှတ်ထားပါတယ်။ American အစိုးရနဲ့ NASA နေပြီးတော့သူကအင်္ဂါဂျိုမရောက်ခင်စကြမှာပထမဦးဆုံးလကဘာပေါ်အရင် Apollo 17လူသားတွေခြိချခဲ့တယ်လို့ပဲပေါ့နော်။17 12 13အာ73တော့မရောက်ပါဘူး74 55 76 79 1990ခုနှစ်အထိချခဲ့တယ်လို့အခုလူသားတွေပြန်သွားမှာပြန်ဒီတစ်ခေါက်သွားလို့ရှိရင်တော့နိုင်ပိုင်းနဲ့နေမှာမဟုတ်လားဘော်မှာသွားလားနဲ့နှစ်နဲ့နေပြီးလားဘော်မှာရှိတဲ့တန်ရာဇာတာတွေဘလို့ထုတ်လို့ရမလဲလူတွေဘလို့နေကြမလဲဆိုတဲ့ဟာကိုအဲ့မှာသူတေသနစခန်းနေဆောက်ပြီးလားနဲ့နှစ်နဲ့ချီပြီးနေကြလှုပ်လှုပ်ကြတဲ့အစီအစဉ်ဖြစ်ပါတယ
်ဒီအာဂါသစခန်းအတွက်လူနဲ့လိုအပ်တဲ့ပစ္စည်းတွေကိုဘလို့ပို့ဆောင်ပေးနေပါသနည်း
NASA နဲ့တွဲပြီးတော့အစိုးရထောက်ပံ့မှုနဲ့လွန်ခဲ့တဲ့3နှစ်လောက်ကပုဂ္ဂလိကပိုင် Beachlow Aerospace Corporation အပြည်ပဆိုင်ရာအာကာသစခန်းအတွေ့လူနေဖို့အခန်းစက္ကရိယာတူလောင်ဖို့နဲ့သူတည်တနာအတွက်တိုးချက်ဆောင်တွေဒီအပြည်ဆိုင်အာကာသစခန်းမှာတွဲဆောက်ဖို့အတွက်လုပ်ခဲ့ပါတယ်တိုးချက်ဆောင်တွေကိုတော့ SpaceX ကိုခေါ်တဲ့ပုဂ္ဂလိကပိုင်ရဲ့ဒုံးပြန်နဲ့တင်ပို့ပေးနိုင်ခဲ့ပါတယ်လွန်ခဲ့တဲ့3-4နှစ်ကစပြီးတော့နောက်3နှစ်လောက်ဆိုလို့ရှိရင်အပြည်ဆိုင်ရာအာကာသစခန်းကို SpaceX တုံးရင်နာမည် Falcon ဆိုတဲ့နာမည်နဲ့အာကာသယင်မှုတွေပို့ဆောင်တော့မှာဖြစ်ပါတယ်။လဘော်လူဆင်းလို့ရလောက်အောင်တင်ပေးလိုက်တဲ့ Saturn အမှတ်5ဒုံးပြန်နဲ့ကြီးတဲ့ BFR ဆိုတဲ့ဒုံးပြန်ကိုစပြီးတော့ဒီ SpaceX ကအခုလက်ရှိကောင်းထဲပေါ်နေပါတယ်။သူ့ရဲ့အချင်းဟာ P40 လောက်ရှိမယ်။အင်္ဂါဂျိုလူ100လောက်တောင်တည်ဖို့နိုင်မလို့သူတို့တွက်ထားပါတယ်။လောလောဆယ်မှာတော့ NASA ဒီအာကာသယင်မှုတွေကို Falcon 9လို့ဒုံးပြန်နဲ့ကြိုးပိုးလှုပ်ဖို့2020လောက်မှာစမှာဖြစ်ပါတယ်
။ဒုံးပြန်တွေကလည်းတခါတုံးမဟုတ်တော့ပါဘူး
။ NASA နဲ့ရုရှားရဲ့အာကာသဥတေသနဌာနဖြစ်တဲ့ Roscosmos ရဲ့ဒုံးပြန်များတခါတုံးတွေပဲဖြစ်ပါတယ်။အခု SpaceX ရဲ့ဒုံးပြန်တွေကတော့ Reusable Launch Vehicle ဆိုတဲ့ဒုံးပြန်ဖြစ်ပြီးတော့ဒီဒုံးပြန်ပြစ်တင်လိုက်ပြီးလို့ရှိရင်ပထမဆင့်ဒုတိယဆင့်တွေကိုကဘာပေါ်ညင်တာစွာပြန်ကျအောင်လုပ်ထားနိုင်ပြီးတော့လောင်စာပြန်ဖြစ်ပြန်တုံးနိုင်အောင်ထွင်ထားတဲ့ကုန်ကြမ်းရှိအင်မတန်တက်တာတဲ့စနစ်ဖြစ်ပါတယ်
။ နာမည်ကြီးအာဂါသခီးသွားကုမ္ပဏီတွေတဖြည်းဖြည်းများလာနေပါပြီ
SpaceX Exploration ဟာပုဂ္ဂလိကပိုင်အာဂါသခီးသွားလုပ်ငန်းနဲ့ဒုံးမြန်ဆောက်လုပ်ငန်းအတော်အောင်မြင်တဲ့ပုဂ္ဂလိကကုမ္ပဏီတစ်ခုဖြစ်ပါတယ်ဦးဆောင်တဲ့သူကတော့ Tesla လျှက်စစ်ကားထုတ်လုပ်သူတောင်အာဖရိကဘွား Elon Musk ဖြစ်ပါတယ်သူနဲ့အပြိုင်ပေါ့နော်အာဂါသခီးသွားလုပ်ငန်းကိုအပြိုင်လုပ်နေတာ Blue Origin လို့ခေါ်ပါတယ်သူရဲ့ပိုင်ရှင်ကတော့ Jeff Bezos သူဟာ online ကုန်ရောင်းမှာနာမည်ကြီးတဲ့ Amazon ကိုစတင်တည်ထောင်ခဲ့သူဖြစ်ပါတယ်အာဂါသခီးသွားလုပ်ငန်းကိုရောက်ချလုပ်မဲ့ကုမ္ပဏီဖြစ်ပြီးတော့ Blue Origin ကလွန်ခဲ့တဲ့2000ခုနှစ်ကစခဲ့ပါတယ် Blue Origin design ရလို့ VTVL လို့ခေါ်ပါတယ် Vertical Takeoff and Vertical Landing မမတ်တဲ့မမတ်စင်းတဲ့ဒုံးရင်မျိုးဖြစ်ပါတယ် Now အာဂါသခီးသွားကုမ္ပဏီတကူကတော့Sir Richard Branson ရဲ့ Virgin Galactic လို့ခေါ်ပါတယ်အခုအချိန်မှာ American Dollar 2သိန်းခွဲပြီးရင်အာဂါသနယ်နိမိတ်အထိဒုံးပြန်လို့လေမြင်မျိုးနဲ့ခေါ်ဆောင်သွားမှာပြီးတော့အာဂါသထဲမှာအလေးချိန်ပဲနေရာမှာကဘာကြီးတစ်ခုလုံးကိုပြန်မြင်ရလောက်တဲ့အမြင့်အထိသူတင်ပေးသွားမှာဖြစ်ပါတယ်အဲ့ဒါဆိုလို့ရှိရင်ခုနကျွန်တော်ပြောတဲ့ Kármán Line ကိုကျော်သွားပြီပေါ့နော်အမြင့်ပေ62မိုင်ကျော်သွားပြီပေါ့ဟိုကလေမြင်မပြန်ရသေးပါဘူးနော်ဒါပေမဲ့စည်ရင်းပေးထားကြပါတယ်ဒီ Virgin Galactic ရဲ့အာဂါသဒုံးရင်ကတော့ Spaceship 2လို့နာမည်ပေးထားပါတယ်အမြင့်ပေ5,600ကျော်လောက်အထက်မှာဒီ7မိနစ်ကျော်ပြန်တန်းပေးမှာဖြစ်ပါတယ်ဒီ2000နဲ့တခုနှစ်ကနေ2009ခုနှစ်မှာ Space Adventure ဆိုတဲ့ကုမ္ပဏီပေါ့မှာသူကတော့ပွဲစားကုမ္ပဏီမျိုးပါသူကနေအာကာသခရီးသွားခုနှစ်ဦးကိုရုရှားနိုင်ငံရဲ့ဆိုယူးစ်တုံးပြန်နဲ့အပြည်ဆိုင်ရာအာကာသစခန်းကိုတင်ပေးခဲ့ပူးပါတယ
်အာကာသနဲ့ခရီးသွားဖို့အတွက်စီရင်ပေးထားသူဟာ2019ခုနှစ်အထိဆိုလူပေါင်း1000လောက်ရှိနေပါပြီနောက်ဆိုအာကာသတဲကိုလူရာနဲ့ချီးပြီးခရီးသွားနိုင်တဲ့အထိဖြစ်လာနိုင်တယ်လို့တွက်ဆထားကြတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကမ်းလာကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံရအောင
်ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်အခုထုတ်လွှင့်ပေးခဲ့တဲ့တနာရီစာအစီအစဉ်စာဆောင်ကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်ဒီကနေ့မနက်ဖက်ထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုတော့ကိုရဲမင်းထွန်းကပြောပြပေးဦးမှာပါရှင
်။ရုရှားနိုင်ငံလို S-400 ဒုံးကျည်စနစ်ကိုရုရှားနိုင်ငံကမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO အဖွဲ့ဝင်တူရကီနိုင်ငံကိုစတင်ပေးပို့နေပြီဖြစ်လို့တူရကီနဲ့အမေရိကန်ဆက်ဆံရေးကိုထိခိုက်မဲ့အန္တရာယ်ရှိနေပါတယ်။ရုရှားရဲ့ဒီစနစ်ဟာတူရကီနိုင်ငံအတွင်းက NATO ရဲ့ကာကွယ်စနစ်ကိုအားပြော့စေနိုင်တဲ့အန္တရာယ်ရှိတယ်လို့အမေရိကန်နိုင်ငံကယူဆနေပြီးဒီဒုံးကျည်စနစ်ကိုတူရကီကအသုံးပြုရင်အမေရိကန်ကသူ့ရဲ့နောက်ဆုံးပေါ် F-35 လေယာဉ်တွေကိုတူရကီကိုပေးပို့မှာမဟုတ်ဘူးလို့ပြောပါတယ်။ Gibraltar ကမ်းခြေမှာဖမ်းဆီးထားတဲ့သူတို့ရဲ့ရေနံသင်္ဘောကိုပြန်လွှတ်ပေးဖို့ဗြိတိန်နိုင်ငံကိုအီရန်ကတောင်းဆိုလိုက်ပြီးရေနံသင်္ဘောကိုဒီလိုဖမ်းဆီးထားတဲ့ဗြိတိန်နိုင်ငံရဲ့အကြောင်းပြချက်ဟာခိုင်လုံမှုမရှိဘူးလို့လည်းပြောပါတယ်။မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့အကြားတိုက်ပွဲဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသအချို့ကိုစင်ကာပူနိုင်ငံသားတွေခီးမသွားကြဖို့စင်ကာပူနိုင်ငံရဲ့ဝန်ကြီးဌာနကအကြံပြုလို့ဆိုထားပါတယ်။လက်ရှိရခိုင်ပြည်နယ်မှာရောက်ရှိနေတဲ့စင်ကာပူသားတွေနဲ့မြန်မာနိုင်ငံကိုခီးသွားမဲ့စင်ကာပူသားတွေအနေနဲ့ဘေးကင်းလုံခြုံဖို့အတွက်သတိပိုရိယာထားပြီးကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်ထားဖို့ကိုလည်းအကြံပြုထားပါတယ်။ဗြိတိန်နိုင်ငံမှာကျင်းပနေတဲ့ Wimbledon Tennis ပြိုင်ပွဲတွေမှာပေါ့တော့လက်ရှိချန်ပီယံ Novak Djokovic နဲ့ဆွစ်ဇာလန်ကနာမည်ကြီး Roger Federer တို့အနိုင်ရပြီးဖိုင်နယ်ပွဲကိုတက်သွားကြပါတယ်။ဒါကြောင့်သူတို့နှုတ်တင်းငွေတွေနေမှာပိုလို့ဖို့ရှိပါတယ်ခင်ဗျာ
။စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရဲမင်းထွန်းပြောပြပေးသွားတာပါရှင်။အခုမနက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Zainab Abdulrahman ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကို line to meter 18 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါရဲ့ရှင်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.